to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2018ခုနှစ်စက်တင်ဘာလ10ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိလိုင်းဒိုမီတာ 1925/32/51 နဲ့လိုင်းလက်မီတာ 190 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မူကကျွန်မစုမော်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညဘက်သတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးသမှာပါအီဂျစ်နိုင်ငံကဆနပြပွဲတွေအတွင်ပါဝင်ခဲ့တဲ့ထင်ရှားတဲ့လူပေါင်း85ဦးကိုအီဂျစ်အာဏာပိုင်ကတည်ထောင်ပေးလိုက်ပါတယ်။အီရန်နိုင်ငံခိုယာမျိုးကဒီခဒုက္ခသည်ခန်းနဲ့ခပါတီဌာနချုပ်ကိုအီရန်ကတိုက်ခိုက်တာကြောင့်လူ70ဦးသေဆုံးသွားပါတယ်။ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆရာမကတော့ဘင်္ဂလားဒေ့ရှ်ဘက်ကိုတင်းချီပြီးထွက်ပြေးသွားရတဲ့ရိုဟင်ညာတွေအရေးနဲ့ပတ်သက်ပြီး ICC ရာဇဝတ်ခုံရုံးအနေနဲ့စုံစမ်းဖို့တရားသူကြီးရဲ့ဆုံးဖြတ်ချက်အပေါ်မှာမြမအရေးအကဲခတ်တွေရဲ့အမြင်ဘယ်လိုရှိပါသလဲ
အဲ့တော့ဒီ ICC ကိစ္စကတော့ငွေငွေနဲ့ဖြစ်နေတာကြာပြီပေါ့လေအဲ့တော့ကျွန်တော်အမြင်ကတော့ဖြစ်ရင်ကိုယ့်ဘက်ကနေအလုံးနဲ့သက်တည်ကြပါဘူး
ကိုဖီယာနန်ကော်မရှင်ကဥယျာဉ်လွေမှာရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်အပတ်စဉ်ကဏ္ဍတွေထဲမှာတော့ရိုက်တာသတင်းတော်နှစ်ဦးကိုထောင်နဲ့ချမှတ်လိုက်တဲ့အပေါ်သုံးသက်တင်ပြထားတဲ့သတင်းတော်မှတ်စုအစီအစဉ်နဲ့အတူဒီတလိဆန်မွေးမြူရေးအစာထုတ်လုပ်မှုတွေအကြောင်းတင်ပြထားတဲ့မြမတခွင်အစီအစဉ်နောက်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲဒီလိုက်အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့စနေညအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
အီဂျစ်နိုင်ငံမှာ2013ခုနှစ်ကမွတ်စလင်ညီကိုရမျိုးအဖွဲ့ကိုထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေအတွင်ပါဝင်ခဲ့တဲ့ထင်ရှားတဲ့အစ္စလာမ်ခေါင်းဆောင်တွေအပါအဝင်လူပေါင်း85ဦးကိုအာဏာပိုင်တွေကတည်ထောင်ပေးလိုက်တယ်လို့ဒီကနေ့အီဂျစ်တရားရေးဌာနကအမည်မဖော်လိုတဲ့သတင်းရက်ကွက်ကိုကိုကိုကပြီးရိုက်တာသတင်းဌာနကပေါ်ပြပါရယ်အဲ့ဒီဆန္ဒပြပွဲတွေအတွင်ဒီဆန္ဒပြသူရာနဲ့ချီးပြီးတော့တည်ဆုံခဲ့တာပါမွတ်စလင်ညီကိုရမျိုးအဖွဲ့ကဘာသာရေးခေါင်းဆောင်မိုဟာမက်ဘာဒီကိုလည်းထောင်ဒဏ်သက်သက်ပြစ်ဒဏ်ချမှတ်လိုက်ပါရယ်ဂျိုးပေကွမြစ်ခံရမဲ့သူတွေထဲမှာတော့ဒီကောင်းဆောင်นี่ဖြစ်ကြတဲ့ SML Iran Mohammed Beltagi နဲ့ထင်ရှားတဲ့ဘာသာရေးကောင်းဆောင်တဦးဖြစ်သူ Safwat Hegazi လည်းပါဝင်တယ်လို့ဆိုပါရယ
်အီရန်နိုင်ငံဘာသာမျိုးကရပ်ပေါင်းအတော်ကြောင်ဆန္ဒပြမှုကြောင်လူပေါင်း10ဦးထက်မနည်းတေဆုံးခဲ့ရတဲ့မတိမကျင်ဖြစ်နေတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့ Iraq လွတ်တော်ကဒီကနေ့အရေးပေါ်အစည်းအဝေးတရခေါ်ယူချင်ပါပါတယ်ဆန္ဒပြသူတွေကအစိုးရရဲ့ညံ့ဖြစ်နေပြည်သူဝန်ဆောင်မှုလုပ်ငန်းတွေအလုပ်လက်မဲ့ဖြစ်ရတာတွေနဲ့အကျင့်ပြချဆမှုတွေနဲ့ပတ်သက်လို့ဆန့်ကျင်ဆန္ဒပြတာပါဘာသာမျိုးကမတန်ရှင်နဲ့ရေကိုတောက်တုံးမိတဲ့လူပေါင်း3000ထက်မနည်းဆေးရုံတင်လိုက်ရတာကြောင့်အခုလိုဆန့်ကျင်ဆန္ဒပြမှုတွေဖြစ်ပေါ်ခဲ့ရတာလို့ပြည်ထောင်စုသတင်းအေဂျင်စီ AFP ကပြောပါတယ်။ Iraq ပြည်ထရေးဝန်ကြီးကဘာသာမျိုးမှာညံ့မထွက်ရအမိန့်ထုတ်ပြန်လိုက်ပါတယ်။ဒီကနေ့မနေ့အစောပိုင်းမှာကချူးရှာဒုံးကြီး3စင်းဘာသာလိပ်စင်းဤကိုကြောက်ပောက်ခွဲခဲ့ပေမဲ့ထိခိုက်ဒဏ်ရာရသူတော့မရှိဘူးလို့လက်စိတ်တာဝန်ရှိသူတွေကပြောပါတယ်။တက်ခတ်မှုရဲ့လက်တယ်ဖြစ်ဘူးကမှထုတ်ပြောတာမရှိသေးပါဘူး။တက်ခတ်မှုဖြစ်ပေါ်ခဲ့ပေမဲ့လည်းလင်းခီးစင်တွေကတော့ဆက်လက်ပြီးဆွေးနွေးပါတယ်။ပါစီယာမျိုးကအီရန်ကောင်စီဝင်ယုံကိုလည်းဆန္ဒပြတဲ့တွေတရက်ချမ်းဝင်ရောက်ပြီးတော့မီတင်ရှုခဲ့ကြသလိုအီရန်ထက်သွားအီရတ်ကိုလွတ်လပ်ခွင့်ပေးဆိုပြီးတော့လည်းကြွေးကြော်ခဲ့တာပါတရမလုံငန်းတွေကိုပြင်မှတ်ထားပြီးတော့နောက်ဆက်တဲ့ဒီလိုရဟာလက်ခံနိုင်စရာမရှိပဲအီရတ်ရဲ့အကျိုးစီးပွားကိုပြစီစီတယ်လို့အီရတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ
်အီရန်နိုင်ငံခိုယာမျိုးကအီရန်တိုက်ခံကာဒစ္စတန်ဒီမိုကရက်တစ်ပါတီ KDP ဌာနချုပ်နဲ့ဒုက္ခသည်စကန်တခုကိုအီရန်လေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်လူ70ဦးသေဆုံးသွားတယ်လို့ KDP ရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုကြောင့်လူပေါင်း30ကျော်ဒဏ်ရာရခဲ့ပြီးအဲ့ဒီထဲမှာအတွင်းမှုချုပ်မူစတာဖာမာဦးလော်ဒီနဲ့ပါတီခေါင်းဆောင်တဦးဖြစ်သူခါလစ်အဇီဇီကိုလည်းပါဝင်ပါတယ်။သေဆုံးသူနဲ့ဒဏ်ရာရသူတွေစည်းရင်းကိုတိုက်ခိုက်မှုဖြစ်ပွားရာမြို့ကဆေးရုံအကြီးအကဲကာမန်အဘတ်ကလည်းအတီးပြပြောကြတယ်လို့ပြည်သူ့ဌာနကပြောပါတယ်KDP ကိုအီရန်ကအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ထားပြီးဒီတိုက်ခတ်မှုနဲ့ပတ်သက်လို့တော့တိရှိကြောင်းအီရန်ဘက်ကတစုံတရာတုတ်ပြပြောကြားထားတာမျိုးမရှိသေးပါဘူးအနည်း20ကြာအပြစ်ခတ်ရစဲထားရကနေဒီအီရတ်မြောက်ပိုင်းကနေအီရန်နိုင်ငံဘက်ကို KDP တွေကတိုက်ခိုက်ခဲ့တာကြောင့်အီရန်ကလည်းအခုလိုလက်တုံပြန်တာပါ KDP ခေါင်းဆောင်တချို့ကတော့အီရန်ကအလုံးကြံတက်ဖြတ်ခဲ့ဘူးလို့ဆိုတော့ဒီအီရန်နယ်စပ်တစ်လျှောက်မှာရှိတဲ့ KDP စကန်တွေကိုလည်းအီရန်ကမကြာခဏတိုက်ခိုက်ခဲ့ပါတယ်။အီရန်နိုင်ငံမှာလူဦးရေတန်း80ရဲ့30ရာခိုင်နှုန်းဟာခတ်တွေဖြစ်ပြီးတော့ဒီ KDP ရာခတ်တွေရဲ့တပ်တန်းအရှိကြဆုံးပါတီလည်းဖြစ်ပါတယ်ခင်ဗျာ
။ Syria နိုင်ငံ Idlib ပြည်နယ်တွင် Syria အစိုးရတပ်ဖွဲ့ကအကြီးအကျယ်ထိုးစစ်ဆင်လာမယ်ဆိုရင်လူအများများထိခိုက်သေးဆုံးနိုင်ကြောင်း Syria ဆိုင်ရာကုလအထူးကိုယ်စားလှယ်ကမနေတောက်ကြနေမှာသတိပေးပါရစေ။ Idlib မှာတိုက်ပွဲတွေဖြစ်ပေါ်လာမယ်ဆိုရင်အလွန်ဆိုးဝါးပြီးတော့သွေးချောင်းစီးလိမ့်မယ်လို့ Safandi Mistura ကကုလအလုံးချုပ်ရင်းကောင်စီအဖွဲ့ဝင်တွေကိုဗီဒီယိုဖုန်းနဲ့ပြောဆို ဆိုပြီးတိုက်ပွဲတွေအတွင်းအရတားတွေဟာအဓိကဒုက္ခရောက်ကြမယ်သူတွေလို့လဲဆိုပါတယ်အစ်လစ်မှာလူပေါင်း၃သန်းနီးပါးနေထိုင်ပြီးအဲ့ဒီထက်ကတဝဲလောက်ကစစ်ပွဲတွေဖြစ်ခဲ့တဲ့အလက်ပိုလက်တာကီယာနဲ့ဟာမာပြည်နယ်တွေကထွက်ပြေးတင်ဆောင်လာကြသူတွေပါဒါအပြင်အစ်လစ်မှာတိုက်ခိုက်ရေးသမားတပေါင်း၅၀၀လောက်ရှိတယ်လို့လဲကုလသမဂ္ဂကခန့်မှန်းထားပါတယ်ဒီအတော့အတွင်းတူရကီကလည်းတပေါင်းလို Tamra, Iran Tamrane, Pure Jimbara, Tenza, Shinabu, Aruana, Akulo, Pulai, Dalepipare, Russia, Lijana, Yijang Tapariga, Akuni, Petare, Syria, Suya, Tapariha, Idlipko, Takai Nirava, Iran Muro, Tihirama, Jimbara, Teddy Sunabagane, Sibaji, Twin Piamoto, Shamshaye, Nasone, Jubane Jarava, Russia, Apawin, Iran Tamra, Hassan Ruhanigaro, Syria, Ninjayin, Tinye, Suya, Tadriha, Idlipka, Jametamarigo, Mashamalueda. Michelle Namalera took the Yale Melu Piovare.
Pure American and Yabe Mimavada season ago, Yavan Kunaigani Senaiti, Sidomita Sako, Kilo has Tenga Dinga Tonya, Sidomita Nesanga, Kilo has Titi Shikon Tonya, Sidomita Tosanne, Kilo has Kuton Tongane, Patamana Iwama, Kailamita Tia Kuze, Kilo has Tenga Kongaruaniva, Tolan Pinuan.
ဆနေညဘက်သတင်းကိုဗီယူကနေဆက်လက်ကြည့်ညာနေပါရခင်ဗျာအမေရိကန်ရဲ့တရုတ်ဂျာကုန်သွယ်ကုန်ပြန်လည်တိုးစီးကြံနေတဲ့အခြေအနေအောက်မှာပဲအောက်ဂုလာတွင်အမေရိကန်ရဲ့တရုတ်ကုန်သွယ်ရေးမှာတရုတ်ဘက်ကသုံးသက်တည့်ဘီလီယံဒေါ်လာထိကုန်သွယ်ရေးပုံငွေပြခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သွင်းကုန်ဒေါ်လာ260ဘီလီယံဘူးပေါ်နောက်ထပ်သွင်းကုန်ဒေါ်လာ900ဘီလီယံပမာ ူရူရဲ့သဘောထားအမြင်တွေကိုလည်းထည့်သွင်းသုံးသပ်မှာဖြစ်ကြောင်းသောက်ကြံလေးကပြောပါရယ်အမေရိကန်ကုန်သွယ်ရေးဌာနအရာရှိတွေကလည်းအခုလိုကုန်သွယ်ကွန်တူကောက်မှနဲ့ပတ်သက်လို့တပတ်အတွင်းအကြံပြုချက်6000ရရှိထားတာပါတရုတ်အနေနဲ့အမေရိကန်ရဲ့ကုန်သွယ်ရမှာလိုက်လဲရွလောဆက်ဆံလာစေဖို့တရုတ်နိုင်ငံပေါ်အခုလိုသွင်းကုန်ကွန်တူစီးကြတာဖြစ်ကြောင်းထရမ့်အစိုးရအဖွဲ့ကအကြောင်းပြထားပါရယ်တရုတ်နိုင်ငံအနေနဲ့စိုက်ဘာခိုးယူမှုပါဝင်အမေရိကန်ရဲ့ညာနာဆိုင်ရာနည်းပညာပိုင်းနဲ့ပတ်သက်လို့အကောက်အွယ်ပေးဖို့လည်းအမေရိကန်ဘက်ကတောင်းဆိုထားတယ်လို့တရုတ်ဈေးကွက်ကိုအမေရိကန်အနေနဲ့ပို့ပြီးတော့ထိုးပေါက်ခွင့်နဲ့ကုန်သွယ်မှုကနေပုံငွေပြမှုကိုလည်းရှော့ချဖို့ထရမ့်အစိုးရကတောင်းဆိုထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာရွှေပြောင်းအခြေချနေထိုင်သူတွေအနေနဲ့အကြမ်းဖက်ရာဇဝတ်ပြစ်မှုတွေကျူးလွန်မဲ့ဆိုရင်ပြည်ထောင်စုအစိုးရအနေနဲ့သူတို့ကိုနှစ်ရရင်းနိုင်ငံတွေကိုအလွယ်တကူပြန်ပို့နိုင်မယ့်ဥပဒေတရားကိုအောက်လွှတ်တော်ကမနေ့ကအတည်ပြုပြဋ္ဌာန်းလိုက်ပါတယ်။ဒီနှစ်အတွင်းတရားရုံးချုပ်ကအတည်ပြုပေးခဲ့တဲ့ဥပဒေဟာတိတ်ပြီးတော့တိတိကျကျမရှိတာကြောင့်အခုအတည်ပြုပြဋ္ဌာန်းလိုက်တဲ့ဥပဒေမှာအကြမ်းဖက်ရာဇဝတ်ပြစ်မှုဆိုတာနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းဖော်ပြလိုက်တာပါ။အရင်ဥပဒေတုန်းကတော့နိုင်ငံသားမဖြစ်သေးတဲ့ရာဇဝတ်မှုကျူးလွန်သူတွေလို့ဆိုထားပြီးအခုဥပဒေအတင်မှာတော့လူသတ်မှုကိုထိလက်ရောက်တိုက်ခတ်မှုလိမ်မိုင်းဆိုင်ရာကျူးလွန်မှုလူရဲမှုနဲ့လက်နက်ကိုင်ဆောင်မှုစာရီအပါအဝင်နောက်ထပ်ရာဇဝတ်မှုအမျိုးအစားတရားစင်လောက်ကိုကျူးလွန်မယ်ဆိုရင်နေရရင်နိုင်ငံတွေကိုပြန်ပို့သွားမှာပါ Republican Party ရဲ့ပုံဝါဒတွေအတိုင်း Republican တွေကြီးဆိုတဲ့အောက်လွှတ်တော်ကနေအခုလိုဥပဒေမျိုးပြဋ္ဌာန်းလိုက်တာပါဒီဥပဒေကို Democrat 29ဦးကထောက်ခံမဲ့ပေးပြီး Republican 4ဦးကတော့ကန့်ကွက်မဲ့ပေးခဲ့ပါတယ်အောက်လွှတ်တော်ကအတည်ပြုခဲ့ပြီးတဲ့နောက်မှာပဲသမ္မတ Donald Trump ကစိတ်မနှံ့တဲ့ Democrat တွေဟာဆန့်ကျင်တဲ့ရာဇဝတ်မှုကျူးလွန်သူတွေကိုပြန်ပို့နိုင်တဲ့ဥပဒေအောက်လွှတ်တော် Republican တွေကအတည်ပြုလိုက်ပါပြီလက်မှတ်ထိုးဖို့သူစီအမြန်ရောက်ဖို့လိုတယ်လို့ Twitter မှာမနေ့ကရေးသားခဲ့ပါတယ် Democrat အများစုကတော့လွန်ခဲ့တဲ့တစ်ပတ်ကမှအားလုံးသိရှိအောင်ထုတ်ပြန်ခဲ့တဲ့ဥပဒေမူကြမ်းနဲ့ပတ်သက်လို့ကြားနာစစ်ဆေးပွဲတွေမလုပ်ဘဲမဲခွဲကြမယ့်အပေါ်ကန့်ကွက်ခဲ့ပါတယ်
2016သမ္မတရွေးကောက်ပွဲကာလအတွင်း Donald Trump မဲဆွယ်စည်းရုံးရေးအဖွဲ့အကြံပေး George Papadopoulos ကိုတောက်ကြနေကထောင်နဲ့ဆက်လေးရဲ့ချမှတ်လိုက်ပါတယ်ဒီရွေးကောက်ပွဲမှာရုရှားတွေဂျာမန်နောက်ဆက်ခဲ့တဲ့ဆိုတာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေအတွင်းသူ့ပေါ်စစ်ဆေးခဲ့ပြီးနောက်နိုင်ငံအကျိုးရှိသွားတဲ့သူ့ရဲ့ကိုကြိုးကိုရှေ့တန်းတင်ခဲ့တာကြောင့်လို့တရားသူကြီးကပြောပါတယ်ဒီပြစ်ဒဏ်ဟာအစိုးရအဖွဲ့ကမျှော်လင့်ထားတဲ့အမြင့်ဆုံးပြစ်ဒဏ်6လထက်အဆမတန်နည်းပါးခဲ့ပေမဲ့ Papadopoulos ရဲ့သူရှိနေတွေကတောင်းဆိုထားတဲ့ပြစ်ဒဏ်ထက်တော့ပိုပါတယ် Papadopoulos ရဲ့ရှင်နေ Thomas Bringer ရောဒီပြစ်ဒဏ်ဟာမျှတပါတယ်လို့ပြောပါတယ်ဒီတော့တွင်သမ္မတရာထူးကနေအနားယူသွားခြင်းကလေးက ခက်ရှိုးရှိုးနေထိုင်ခဲ့တဲ့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကဒီအမေရိကန်ဒီမိုကရေစီစနစ်ဟာလာမယ့်ကြားပြတ်ရွေးကောက်ပွဲအပေါ်မှာမူတည်နေတဲ့အတွက်မဲပေးကြဖို့လူမယ်ဆိုပြီးပြောလိုက်ပါတယ်လက်တလောသတင်းကောင်းစင်တွေကိုကြည့်လိုက်ရုံနဲ့အခုချိန်ဟာတခြားကာလတွေနဲ့မတူဘူးဆိုတာသိနိုင်တယ်လို့ကိုနဲ့မဆိုင်တယ်လို့ဘေးဖက်ထွက်ထိုင်နေကြမယ်ဆိုရင်ဖြစ်လာမယ့်အနေရကအတော်ကြီးလိမ့်မယ်လို့အီလီနိုင်းတက္ကသိုလ်ကျောင်းသူကျောင်းသားတွေကိုပြောဆိုသွားပါတယ်အစိုးရတာဝန်ယူထားချိန်မှာတမာရီရှိရှိနဲ့ပြည်သူအကျိုးပြုလုပ်ငန်းတွေကိုပွင်လင်းမြင်သာစွာဆန်းဆန်းတမန်လုပ်ကံကြသူတွေကိုအီလီနိုင်းတက္ကသိုလ်ကချီးမြှင့်ပေးရတဲ့ Ethics in Government ကိုလက်ခံရယူချိန်မှာတမန်ရဟောင်းဥပမာကအဲ့လိုပြောဆိုသွားတာပါခင်ဗျာ
ကြည့်ခရရပိုင်းကပဲအင်အားပြင်းကလင်းလှုပ်သွားတဲ့ဂျပန်နိုင်ငံမြောက်ပိုင်းကဟိုကိုဒိုကျွန်းမကြီးမှာရှင်းလင်းရင်းနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေဒီကနေ့ဆက်ပြီးတော့လုပ်ကိုင်နေပါတယ်။ကြာတာပြင်းတွေကပြင်အား6သမခွန်အစင်ကလင်းလှုပ်ခဲတာမှာအတော်ထိခိုက်ပျက်စီးသွားတဲ့ဆပ်ပိုရိုမြို့ထဲကလမ်းတွေကားတွေအဆောက်အုံတွေပေါ်မှာရှုံနေတင်နေပါသေးတယ်။မြို့ရဲ့တချို့အပိုင်းတွေမှာစိုးစိုးဝါထိခိုက်ပျက်စီးခဲ့ရပြီးအိမ်တွေလမ်းတွေနဲ့ပျို့ကျပျက်စီးခဲ့တယ်လို့တချို့လည်းမြေအောင်ရောက်သွားခဲ့တာပါ။လူပေါင်း5000ခွဲလောက်နေထိုင်တဲ့ကျွန်းမကအခြေတဲ့ဝဲလောက်ကိုတော့မီးပြန်ပေးနိုင်ပါပြီ။တောက်ကြနေသည့်အတီးပြူထားတဲ့ဆင်းအရာငလင်ကြောင့်တေဆုံးသူပေါင်း35ဦးထပ်မနေရှိသွားပြီဖြစ်ပြီးငှားဦးကတော့တိတ်ဆုံးသူစင်းထဲမှာပါသေးဘူးလို့ဂျပန်အစိုးရပိုင် NHK သတင်းကဖော်ပြပါတယ
်စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအယူအဆသတင်းလာတဲ့ပုဂ္ဂိုလ်တင်ဆက်ပေးကြပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကိုတိမ့်ချီတဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီး ICC နိုင်ငံတကာရဇဝတ်ခုံရုံးအနေနဲ့စုံစမ်းစစ်ဆေးဖို့စီရင်ပိုင်ခွင့်ရှိကြောင်း ICC တရားသူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးဖော်ဆောင်မှုပြည်သူကရွေးချယ်လိုက်တဲ့အရသာအစိုးရလက်ထက်တိုင်းပြည်ရဲ့ပုံရိပ်ကိုကျဆင်းစေတယ်လို့နိုင်ငံရေးကဲခတ်တွေကသုံးသပ်ပါတယ်အစိုးရအနေနဲ့ညှင်းချက်ထုတ်နေမဲ့အစားအပြူသဘောဆောင်တဲ့ပူပေါင်းဆောင်ရွက်မှုတွေပိုတိုလှုပ်ဆောင်တဲ့နဲ့ဆိုပြီးအကြံပြုပါတဲ့အသေးစိတ်ဆက်ပြီးပြောပြပေးပါမယ်ရခိုင်မြောက်ပိုင်းအရေးအခုလိုမြန်မာနိုင်ငံပေါ် ICC နိုင်ငံတကာရာဇဝတ်ခုံရုံးကနေစစ်ဆေးဖို့ဆုံးဖြတ်ချက်ချလိုက်တာကတော့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေဖော်ဆောင်ဖို့ပြည်သူကရွေးချယ်လိုက်တဲ့အရသာအစိုးရလက်ထက်တိုင်းပြည်ရဲ့ပုံရိပ်ကိုထိခိုက်စေသလိုနိုင်ငံခေါင်းဆောင်တွေရဲ့ပြပခီးစင်တွေအတွက်လည်းအခက်အခဲဖြစ်လာစေမယ်လို့နိုင်ငံရေးလှိလာအကဲခတ်နေတဲ့သတင်းစာဆရာဦးစီသူအောင်မြင့်ကသုံးသပ်ပါတယ
် ICC ကတော့အခုလောဆယ်ဒီအကျိုးကိုလုပ်မှခုံရုံးတည်လို့ရတယ်ဆိုပြီးတော့ဖြစ်သွားပြီပေါ့နော်ဖြစ်သွားပြီဆိုတော့အဲ့တခုကတော့ဟိုတိုင်းပြည်တော့မကောင်းဘူးပေါ့တိုင်းပြည်တော့မကောင်းဘူးအဲ့ဒီမှာဟိုပါတဲ့တပ်မတော်ကောင်းဆောင်တွေပါဒီအတွက်လည်းမကောင်းဘူးဆိုတော့အတိုင်းပြည်ပုံရိပ်ကျတာပေါ့အဖြစ်ပြီးတော့ဒါကတော့ဒီမှာဟိုတားဆီးလို့မရဘူးလေအစိုးရအနေနဲ့ကလည်းဒီဥစ္စာနဲ့ပတ်သက်လို့ဟိုသူ့အနေနဲ့လက်မခံဘူးပါညာဖယ်ချတယ်ဆိုပေမဲ့လည်းသူဖယ်ချတယ်ဆိုပေမဲ့ဟိုကတစ်ဖက်ကသူတို့ဖာသာပြုတ်လုတာလေဆိုတော့ဒီပုံရိပ်မကောင်းတဲ့ကိစ္စကိုဘယ်လိုလုပ်ရကောင်းမလဲဆိုတာသိချပြန်ပြီးတော့ပြင်ဆင်ဖို့လိုတယ်အဲ့ဒါတစ်ချက်နောက်တစ်ချက်ကမြန်မာနိုင်ငံကဒီ ICC အဖွဲ့ဝင်နိုင်ငံမဟုတ်တဲ့အခါကျတော့ဒီဥစ္စာတရားခွင်တဲ့ဘုတော့ရောက်သွားမှာတော့မဟုတ်ဘူး။ဒါပေမဲ့ခုနကတော့လို့ ICC မှာလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေကိုသွားပို့ကြတဲ့အခါကျလို့ရှိရင်ဒါအခက်အခဲကိုဖြစ်သွားနိုင်ပြီ။ဒါအမှားယွင်းနေရှိတယ်။ပြန်သုံးသပ်ပြီးတော့မှမမကန်ကန်ကောင်းမွန် policy အစ်စ်တွေနဲ့ပြေချပြန်လို့လုပ်တယ်လို့ထင်ပါတယ်။ဒါအများကြီးသင်္ကန်းစာယူရမယ့်ကိစ္စပါပဲ။
အစိုးရအနေနဲ့အခုလိုညှင်းချက်ထုတ်နေမဲ့အစားရခိုင်ပြည်နယ်ရေးဆောင်ရွက်ချက်တွေနဲ့ပတ်သက်လို့အလုံးနဲ့တက်သေးပြဖို့လိုတယ်လို့ဆုံးရှုံးတင်လာခဲ့ရသူတွေအတွက်တရားမျှတမှုရှိအောင်ဆောင်ရွက်ပေးဖို့လိုတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်ခဲ့တဲ့ရခိုင်ပြည်နယ်ကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်ကလည်းအကြံပြုပါတယ
်မြန်မာနိုင်ငံကိစ္စနဲ့ပတ်သက်၍တရားစီရင်ခွင့်ရှိတယ်ဆိုတဲ့ဟိုတရားရေးဆိုင်ရာစီရင်ချက်တခုထားတာပဲဖြစ်တယ်လေအဲ့တော့ဒီ ICC ကိစ္စတော့တငွေငွေနဲ့ဖြစ်နေတာကြာပြီပေါ့လေအဲ့တော့ကျွန်တော်အမြင်ကတော့ဖြစ်ရင်ကိုယ့်ဘက်ကနေအလုံးနဲ့တက်တည်ပြဖို့လိုအပ်ပါလေဥပမာဆိုလို့ရှိရင်ကျွန်တော်တို့ရခိုင်ပြည်နယ်မှာနှစ်ဖက်လူအဖွဲ့အစည်းကိုနော်တစ်ဖက်ကလာတဲ့လူတွေကိုပြန်လက်ခံမှာမယ်လို့အဆိုင်မှမှပြောနေတဲ့အခါမှာရောက်ရှိလာတဲ့လူတွေနဲ့ဥပမာရှိနေသေးတဲ့ဟိုလူတွေနဲ့နောက်ပြီးတော့ဟိုနောက်တစ်ဖက်လူအဖွဲ့အစည်းနဲ့သဟာဇာတာဖြစ်ရေးဆိုတာဒါအင်တာရေးကြည့်ပါလေအဲ့တော့အဲ့ဒီ၃၀စင်ကိုသေချာစိတ်ပါဝင်စားစွာနဲ့စတင်လုပ်ဖို့လိုအပ်နေမယ်လို့ထင်ပါလေ
တခိုင်မြောက်ပိုင်းမှာနိုင်ငံတကာနဲ့ကုလသမဂ္ဂကရိုဟင်ဂျာလို့သုံးထုတ်ပြီးမြန်မာအစိုးရကမွတ်စလင်ဒုက္ခသည်တွေလို့ခေါ်ဝေါ်တဲ့ဒုက္ခသည်တွေအပေါ်မှာလူခွေချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆဲချက်ပေါ်ကိုတော့ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ယုံကြည်မှုတွေကြောင့်ဒီစုံစမ်းစစ်ဆေးမှုတွေကိုပွင့်လင်းမြေသားမှုရှိစွာချပြဖို့လိုအပ်တယ်လို့နိုင်ငံတကာအတိုင်းဝိုင်းနဲ့လည်းဒီထက်ပိုပြီးအပြုသဘောဆောင်တဲ့ပူးပေါင်းမှုတွေနဲ့လက်တွဲဆောင်ရွက်ဖို့လိုတယ်လို့မြမရေးကဲခတ်ဒေါက်တာရံမျိုးသိန်းကအကြံပြုပါတယ
်ဒီအစိုးရလွှတ်တော်နဲ့တက်မတော်အနေနဲ့ပေါ့လေဒီနိုင်ငံတကာရဲ့ ီလူလားချက်ဒီတော့နိုင်ငံတကာရဲ့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးတော့အပေါ်မှာလည်းညှိနှိုင်းဆွေးနွေးပြီးတော့ပူးပေါင်းဆောင်ရွက်နိုင်မှုလိုအပ်တယ်လို့မြင်တယ်။ဒါဆိုလို့ချင်းတဲ့သဘောကတော့နိုင်ငံတကာရဲ့အဖွဲ့အစည်းတွေကတိုက်ရိုက်စုံစမ်းစစ်ဆေးတဲ့အဖွဲ့တွေဝင်လာမျိုးမဟုတ်ရင်တောင်မှဒါလက်ရှိမြန်မာနိုင်ငံကလုံနေတဲ့ဟလာနောက်ပြီးတော့မြန်မာနိုင်ငံအစိုးရကကမခရပြုတ်ပြီးတော့ဆောင်ရွက်နေတဲ့ဒီစုံစမ်းစစ်ဆေးမှုတွေမှာနိုင်ငံတကာအတိုင်းဝိုင်းရဲ့ပါဝင်နိုင်မှုကိုဖွင့်ပေးနိုင်ဖို့အတိုင်းအတာတစ်ခုထိလိုအပ်မယ်လို့မြင်တယ်အလားရခိုင်ရေးပါဝင်ပေါ့လေမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာအကုလသမဂ္ဂအပါဝင်နိုင်ငံတကာအတိုင်းဝိုင်းရဲ့ယုံကြည်မှုဟာလည်းပဲအင်မတန်မှအရေးကြီးတယ်လို့အဲ့ဒီလိုသုံးသပ်ပါတယ
်မြန်မာနိုင်ငံဟာကိုယ်နေမြေတဲကဘလို့ရဇဝဲမှုမျိုးလူခွေချိုးဖောက်မှုမျိုးကိုမဆိုစုံစမ်းစစ်ဆေးဖို့လှုပ်ချေစိတ်ရောလုံနိုင်စွမ်းမှရှိတယ်ဆိုပြီးမြန်မာအစိုးရကမနေ့ကထုတ်ပြန်ထားပါတယ်ဒါပေမဲ့လို့ရခိုင်ပြည်နယ်မြောက်ပိုင်းကိုအခုချိန်ထိတွားရောက်ကြည့်ရှု꿰မရသေးပဲအာဏာပိုင်တွေရဲ့ခွင့်ပြုချက်ကိုစောင့်ဆိုင်နေရဆဲဖြစ်ကြောင်း UNHCR ရဲ့ပြောခွင့်ရကလည်းပြောဆိုထားပါတယ်ရှင်အခုဆက်ပြီးတော့သတင်းနောက်မှဆူအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။နိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့တရားစွဲဆိုခံထားရတဲ့ writer သတင်းနောက်နှစ်ဦးကိုပြီးခဲ့တဲ့တနင်္လာနေ့တော့ကထောင်နဲ့ခုနှစ်နှစ်ကြီးပြစ်ဒဏ်ချမှတ်လိုက်တာကတော့မြန်မာဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲရေးကိုနောက်ပြန်လှည့်သွားစေတဲ့ဆုံးဖြတ်ချက်အဖြစ်ယူဆသလိုမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ရေးချိန်အကျဘက်ကိုရောက်လာပြီဆိုပြီးထောက်ပြတာတွေလည်းရှိပါတယ်။ဒီအပြင်တရားရေးမှန်တမ်းရဲ့တရားစီရင်ပိုင်းကိုလည်းမိကုန်းနေထုတ်နေကြပါတယ်။ဒီကြောင့်အသေးစိတ်ကိုတော့ဒီသတင်းပတ်ရဲ့သတင်းနောက်မှဆူအစီအစဉ်မှာမမေခတင်ပြပေးထားပါတယ
်ဒါကကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီနဲ့သတင်းလွတ်လပ်ခွင့်ကိုဒါကပြောင်ပြောင်လေးလေးချိုးပေါက်တာချိန်ချောက်တာလို့ကျွန်တော်ပြောချင်တယ
်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကလေးကဖမ်းဆီးခံထားရတဲ့ရိုက်တာသတင်းဌာနကသတင်းတောက်တွေဖြစ်ကြတဲ့ကိုအားလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုသူတို့ပေါ်တင်ထားတဲ့အစိုးရလှုပ်ရွက်ချက်များအဥပဒေပုံမှာ31ကားငယ်နဲ့ရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးကစက်တင်ဘာလ3ရက်နေ့တနင်္လာနေ့မှာထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဒီလိုကိုဝါလုံးတို့တည်င်းတော်နှုတ်ဦးကိုနိုင်ငံတော်လှုပ်ရွက်အဥပဒေနဲ့ထောင်ဒဏ်9နှစ်ချမှတ်လိုက်ပြီးတဲ့နောက်မြန်မာနိုင်ငံဟာတည်င်းအမောင်ခစ်စီကိုပြန်လည်ဦးတည်သွားပြီလို့တည်င်းမီဒီယာတွေကဝေဖန်ထောက်ပြလာတာတွေရှိပါတယ်။နိုင်ငံမှာကိုလိုနီခစ်ကရေးဆဲထားခဲ့တဲ့ကိုဝါလုံးတို့ကိုထောင်ချခဲ့တဲ့ဒီနိုင်ငံတော်လှုပ်ရွက်ချက်အဥပဒေကိုပြန်လည်သုံးသပ်ပြင်ဆင်ရမယ့်ဥပဒေတစ်ခုအဖြစ်သတင်းသမားတွေဘက်ကထောက်ပြလာကြပြီးပြည်သူလူထုရဲ့သတင်းရပိုင်ခွင့်ဥပဒေနဲ့သတင်းမီဒီယာဥပဒေတို့ကိုအမြန်ဆုံးပြင်ဆင်ပြဋ္ဌာန်းဖို့လိုအပ်နေပြီလို့ထောက်ပြလာတာတွေရှိပါတယ်
။တည်ဆဲဥပဒေနိုင်ငံတော်လှုပ်ရွက်ချက်2023နဲ့ပြဋ္ဌာန်းတဲ့တည်ဆဲဥပဒေကတကယ်ကိုကြီးမားတဲ့အတားအဆီးဖြစ်နေတယ်ဆိုတာပုံပြီးထင်ရှားလာတာပေါ့နော်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကရွာသား10ဦးတပ်ဖြတ်လိုက်ခဲ့မှုကိုတည်င်းလိုက်နေခြင်းဖမ်းဆီးခံခဲ့ရတဲ့သူတို့ကိုတရားရုံးကထောင်ဒဏ်9နှစ်စီချမှတ်လိုက်တာကြောင့်ဒါဟာတည်င်းရယူခွင့်ကိုချိန်ချောက်တဲ့လုပ်ရဲလို့ကြဲကြဲလောင်လောင်ဝေဖန်မှုတွေရှိခဲ့ပါတယ်။ American တာမတ်ဂျီစကော့မာရှယ်ကရိုက်တာတည်င်းသမားတွေအပေါ်အခုလိုအပြစ်ပေးခဲ့တာနဲ့ပတ်သက်ပြီး
It's sad. I mean, I'm sad for Walon and Cho So U and their families, of course.
Ko Walon na Ko Cho So U do twet chano athu bae sain ma kaung phit mi ba de. Turu mi sa su twet ko din nya ma tadin lo lat khwin che ni pom pu tu twet la yi twet saung ywet ni de lu ri twet le sain ma kaung phit mi ba de. Me bo lo de me kon ta khu ka do di phit sin ji chaung tia yi sa ne a paw myama pi tu ru ye yong ji mu po to la ma la yot twa ma la so da ba. Myama pi tu ru ga da ko a kae phyat cha ba lai me.
မြန်မာနိုင်ငံကြီးအတွက်ဒီမိုကရေစီတည်ဆောက်နေတဲ့ဖြစ်စဉ်တစ်ခုလုံးအတွက်ဆိုးရွားတဲ့နေ့တနေ့လို့ရိုက်တာသတင်းသမားတွေရဲ့ရှင်းလင်းဥက္ကင်မောင်စောကဆိုပါတယ်ဒီလိုစီရင်ချက်ချမှတ်လိုက်မှုဟာမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုတရားမျှတမှုတွေအတွက်မေးခွန်းထုတ်စရာတွေရှိလာခဲ့ပါတယ်
ဒီဘုရားအပြင်တော့တရားစီရင်မှန်တယ်ကြီးရတာနဲ့ကြီးနေတာဆိုဒီနိုင်ငံတော်အကြီးအကဲတွေကိုယ်တိုင်ကလည်းပြောရတာဆိုအဲ့ဒီရဲ့ရဲခတ်မှုလည်းဖြစ်နိုင်ပါတယ်။နော်အဲ့ဒီရဲခတ်မှုအပေါ်မှာအဲ့ဒီရင်းနေတဲ့အပေါ်မှာပေါ့ဗျာမခိုင်မာမာဖြစ်နေတဲ့အပေါ်မှာလွှမ်းမိုးတဲ့အင်အားစုတွေလည်းလွှမ်းမိုးလာလို့ဖြစ်နိုင်ပါတယ်။လွှမ်းမိုးမှုတစုံတရာရှိကောင်းရှိနိုင်တယ်။ဒါပေမဲ့ကျွန်တော်ကတော့အဲ့လိုမဆွဆွဲနိုင်ဘူးပေါ့ဗျာ။ဘာကျွန်တော်မှအချက်လည်းမရှိဘူး။နော်ကျွန်များကျွန်တော်ပြောလိုက်ရင်အဲ့ဒီကောက်ချက်ဆွဲတိုင်းရှိတာပြောမယ်။ဘယ်အချက်တော်လို့ပြောလဲကျွန်တော်မှဟုတ်ပါပြီစံကြည့်ပါသို့တော့တရားသူကြီးကိုယ်တိုင်ကတော့တင်လိုက်တဲ့ခိုင်နှုံတဲ့အချက်လက်တွေကိုစန့်ကျင်ပြီးတော့ဟိုပါသွားတယ်နော်သူ့ရဲ့ကောက်ချက်ကိုဆွဲသွားတာကတော့ဒါထင်ရှားအဲ့ဒါကိုတော့ကျွန်တော်ပြောနိုင်တယ်။ဘာလို့ခိုင်နှုံတဲ့အချက်လက်တွေကျွန်တော်တင်တယ်ဆိုတာကျွန်တော်ပြောနိုင်တယ်။အဲ့ဒီကောက်ချက်နဲ့ဆိုလွဲပြီးဆရာချတယ်ဆိုတာပြောနိုင်တယ်။
ရ Raida Drin Dao De Bin, Nangan Daga Bakawa, Yakaima Pike, Indian Lutamu, Potomujang, Akulo, a Pankanga Yarelo, so Tabi me, Nangan on Timing and Bogodong, San Suji Guranga, Drin Dao Niaoha, Yakain Drin Yayu Mujang, Panzi Kanajim Hope, Nangan on Luette at Urigo, Chupote, Atrata, Duro, Pankanga, Pitelu, Pigare John La Drin, Japan NHK Drin Tanane, Twisong Jima, Jota Kibubari. ไรดาดรีนเอาหน้าอุโกนายเงินเอาลูกเชื่อเอาบรินเนตสวยจัดเต็มบุสส่งเช็คเคเรจูเลนโกยันนี่มาแต่งงานตอนสันสุจิมาเช็คจุดที่ทบปอลลากีอากาแต่ยังไม่ไหนปอสอสุยาเปกาลวนมุมุชิมาโกสุยเนจังเอริโดกาอุบลีปิญญาชินดีกาสุเกบาดีเดทีมุเนปัตตาลูซีนจะชาร์เรคาดรีนเอาเรียพงเดมาจุชิเดปอยเฮมินิคีเซนลงยงยี่สี่แมนสายเอปาวิน
อ่ะคุณรู้อภิเษกเรื่องอะไรไหมเนี่ยอุบลีเนี่ยยี่สิบนาทีช้าลงอ่ะคุณรู้อภิเษกเรื่องอะไรไหมเนี่ยอุบลีเนี่ยยี่สิบนาทีช้าลงอ่ะคุณรู้อภิเษกเรื่องอะไรไหมเนี่ยอุบลีเนี่ยยี่สิบนาทีช้าลงอ่ะคุณรู้อภิเษกเรื่องอะไรไหมเนี่ยอุบลีเนี่ยยี่สิบนาทีช้าลงอ่ะคุณรู้อภิเษกเรื่องอะไรไหมเนี่ยอุบลีเนี่ยยี่สิบนาทีช้าลงอ่ะคุณรู้อภิเษกเรื่องอะไรไหมเนี่ยอุบลีเนี่ยยี่สิบนาทีช้าลงอ่ะคุณรู้อ သမရယုံကိုဟိုအစာတရားစခင်မွေးတောင်းဖို့ဆင်းနေပြနေတယ်။နောက်စလင်းနိုင်တဲ့အစာအော်တိုမက်တစ်နော်အလွယ်တကူပဲရောက်လာတယ်။နောက်တစ်ခါသူလူကြားဝါလုံးတို့ထွက်ဆိုချက်ထဲမှာထွက်ဆိုပြီးသားသူတို့ထောက်ချက်ရဲစခင်ကိုတွားတဲ့အချိန်မှာရဲစခင်ကသပွဲပေါ်မှာဥပဒေစာအုပ်တွေ့တာအဲဒီထဲမှာစိုးရလို့ကြောင့်ဥပဒေဆိုတဲ့စာအုပ်ပါတယ်။အဲ့တော့အစိုးရကတည်းကဒီဥပဒေဒီပုံမှန်နဲ့နော်ဟိုထောင်ချလို့ရအောင်ဆိုပြီးတော့စီစဉ်ပြီးတော့ဖမ်းထားတာ။အဲ့တော့တရားရုံးကလည်းဒီဟာကိုပဲဟိုဒီပုံမှန်နဲ့ပဲစွတ်ချက်တင်တယ်။ပြည့်ရခါဒီဟာနဲ့ပဲမညင်ညိအောင်တုံးတက်ပြီးတော့မိတ်ချတယ်ပေါ့။ဒါပါပဲ
။မြောက်ပိုင်းခရိုင်တရားရုံးကချမှတ်လိုက်တဲ့အမိန့်နဲ့ပတ်သက်ပြီးရပ်ပေါင်း60အတွင်းတိုင်းဒေသကြီးတရားလွှတ်တော်ထံအယူခံတင်သွင်းသွားဖို့ရှေ့နေတွေကပြင်ဆင်နေပါတယ်။တမင်းငယ်လေးတွေရှိနေတဲ့ဖခင်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကတရားဥပဒေကိုချိုးဖောက်ခြင်းမရှိတဲ့အတွက်လွတ်ပေးဖို့သူတို့မိသားစုဝင်တွေကတောင်းဆိုထားပါတယ်။သူတို့တွေမတရားဖန်ဆီးခံရတယ်လို့ယုံကြည်နေကြသူတွေရှိတယ်လို့သူတို့နှစ်ဦးကိုနိုင်ငံတော်တစ္ဆာဖောက်သူတွေတရှိုးတွေဆိုပြီးလူမှုကွန်ရက်ပေါ်မှာပုံဖော်ဝေဖန်နေတာတွေလည်းရှိနေကြပါတယ်။ပြည်တွင်းကသတင်းလွတ်လပ်ခွင့်ကာကွယ်ရေးလှုပ်ရှားနေကြသူတွေနဲ့လူအခွင့်အရေးတက်ကြွလှုပ်ရှားသူအချို့ကတော့ထောင်နှံချမှတ်ခံထားရတဲ့ရိုက်တာသတင်းသမားနှစ်ယောက်ပြန်လည်လွတ်မြောက်ရေးအတွက်ဆက်လက်တောင်းဆိုလိုပါတယ
်။နာမည်ခါစီစဉ်တင်ဆက်ခဲ့တဲ့သတင်းနောက်မှတ်စုစီစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။အခုဆက်ပြီးတော့မြမတခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။တိရစ္ဆာန်အစာကုန်ကျန်းဈေးမြင့်တဲ့အတွက်မွေးမြူရေးအစာထုတ်လုပ်မှုတွေထိခိုက်ရတယ်လို့အဲဒီကနေမွေးမြူရေးလုပ်ငန်းတွေကိုပါတက်ရောက်မှုတွေဖြစ်နေလို့ဒီကိစ္စကိုဖြေရှင်းဖို့လိုနေပြီလို့ပြောကြပါတယ်။ဒီပြောင်းဈေးကတက်တဲ့အတွက်ပြောင်းကိုအဓိကအသုံးပြုရတဲ့ပြည်တွင်းမွေးမြူရေးလုပ်ငန်းတွေထိခိုက်ရပြီးတော့မွေးမြူရေးအစာကုန်ကျန်းတွေလုံလုံလောက်လောက်ထုတ်လုပ်နိုင်မှုတခြားနည်းလမ်းတွေကိုလည်းအစိုးရအနေနဲ့ရှာဖွေဖန်တီးပေးထားဖို့လိုတယ်လို့ပြောပါတယ်။မြမခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကမြန်မာတခွင်အစီအစဉ်မှာတင်ဆက်ပေးထားပါတယ်။
2018ခုနှစ်တည်းမှာမွေးမြူရေးအစာစီနုံတွေစံချိန်တင်မြင့်တက်လာတာကြောင့်စိုက်ပျိုးရေးနဲ့မွေးမြူရေးကဏ္ဍနှစ်ခုပူးပေါင်းဖြည့်ရှင်းမှုလိုအပ်နေပြီလို့စိုက်ပျိုးရေးနဲ့မွေးမြူရေးလုပ်ငန်းရှင်တွေကပြောဆိုနေကြပါတယ်။အခုချိန်မှာတော့အစာကုန်ကျန်းရှားပါးမှုတွေကြောင့်မြန်မာနိုင်ငံရေလုံငန်းမွေးမြူရေးအတွက်အစာရည်80ရာခိုင်နှုန်းလောက်ကိုပြည်ပကနေတင်သွင်းနေရတာပါ။ဒါကြောင့်မွေးမြူရေးတောင်းတွေအနေနဲ့ထလုံးမှုစိတ်တွေမြင့်တက်နေပြီးအရှုံးတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။2019လောက်ကတော့ပြောင်းတပိတ်တာကိုကျပ်350ကျော်ကနေအခုချိန်မှာ640ကျော်နဲ့သကွက်တဲ့အိတ်ကို1900ကျော်ထိစီးပေါက်နေတာဖြစ်ပါတယ်။ဒါကြောင့်လက်ရှိဖြစ်ပေါ်နေတဲ့တရုတ်နိုင်ငံဘက်ကအစာကုန်ရန်တွေကိုဘာကြောင့်ဈေးကောင်းပြည်ဝယ်နေရတယ်လဲဆိုတာကိုတော့မြန်မာနိုင်ငံပြားလုံငန်းအသင်းဥက္ကဋ္ဌဦးမင်းခိုင်ကအခုလိုပြောပြပါတယ်
။အကြီးကပြောင်းဈေးနှုန်းတက်တာကတော့မြန်မာနိုင်ငံမှာရှိတဲ့ပြောင်းဈေးနှုန်းရဲ့ ဒီစပြီးတော့တက်မှတ်တာကဘောရာထရိတ်ပေါ့ဘောရာထရိတ်ကဒီနေ့ကဟိုကမ္ဘာပေါ်စတဲ့အလွန်မင်းတက်သွားတော့ဆိုတော့တရုတ်ကပြီးခဲ့တဲ့နှစ်နှစ်လောက်ကပေါ့ဒီမှာပြောင်းမှုဝယ်ဦးတော်တော်များများမှာသူတို့ရှင်မှာရှိတဲ့ဒီအရန်တင်းနံကိုလောင်ရဲနဲ့ကုန်ထုတ်သုံးနေပေါ့အခုနောက်ပိုင်းကျတော့ဘာဖြစ်လာလဲဆိုတော့သူတို့နိုင်ငံမှာကပြောင်းဆိုင်တဲ့တောင်သူကလည်းတက်ချင်မကြိုက်ဘူးသူတို့တရုတ်နိုင်ငံမှာလည်းပြောင်းထုတ်လို့ရော့လာတယ်နောက်တစ်ခုကအခုလောလောလက်တလောအခြေအနေကဘာဖြစ်လဲဆိုရင် trade war လို့ပုံစံမျိုးဖြစ်နေတဲ့အခြေအနေမှာသူတို့ကဒီပြင်းအခြားနိုင်ငံတွေကနေဂျာတလောက်ဆွဲကြည့်မှာသူတို့ရဲ့အားတာချက်ကတတိယပြင်းအခြားနိုင်ငံဝယ်တရုတ်ကသူ့မှာရှိတဲ့နိုင်ငံငွေကဘာသုံးငွေ US ဒေါ်လာနဲ့ထုတ်ပေးရတယ်မြန်မာနိုင်ငံကနေဝယ်တဲ့အခါမှာ US ဒေါ်လာမဟုတ်ပေတဲ့တရုတ်ငွေဗမာငွေနဲ့အကြောင်းဝယ်လို့ရတာဒါကြောင့်မလို့ဟိုဒါအင်္ဂလိပ်ယူဆချက်ကတရုတ်ကဘူရာထရိတ်ကနေတော်တော်များများကိုဗမာပြန်နဲ့ဆွဲယူရတဲ့အတွက်ကိုယ်စင်းလုံးတာတောင်သူတွေအတွက်မြင့်မြန်မာရနေတယ်ပေါ့ဒီတိုးတဲ့ production က 50% လောက်က border trade ကနေတရုတ်ကိုသွားရတယ်တရုတ်ကဝင်နေတဲ့ရွေးတနည်းအားဖြင့်သူ့ရဲ့လိုအပ်ချက်ကြောင့်အလွန်အမင်း demand အများကြီးနဲ့ယူမယ်ဆိုရင်တော့ပြည်တွင်းမှာလည်းတောင်စင်းလုံးဆင့်မြင့်နေမှာပဲပေါ့
ဒါကြောင့်ပြောင်းကိုအဓိကအသုံးပြုနေတဲ့ပြည်တွင်းမွေးမြူရေးအစားထုတ်လုပ်မှုမှာထိခိုက်ကြတာကြောင့်လက်ဖက်ညှိနှိုင်းမှုတွေလည်းလှုပ်ဆောင်နေကြပါတယ်မြန်မာနိုင်ငံမှာပဲပုတ်ဆောက်ဤက3000လောက်ကနေပဲပုတ်တန်းချိန်16000ကျော်သာထွက်ရှိနေတာကြောင့်ပဲပုတ်ပတ်ဂျုံဖွဲစတဲ့အစားထုတ်ကုန်ရည်တွေကိုလည်းဒီပကနေတင်သွင်းနေရပါတယ်မြန်မာနိုင်ငံမွေးမြူရေးအဖွဲ့ချုပ်ရဲ့ဒုတိယဥက္ကဋ္ဌတစ်ဖြစ်တဲ့ဒေါက်တာကျော်ထင်ကတော့အဲ့လိုအစာကုန်ကျစျေးမြင့်တက်မှုဖြစ်နေတဲ့အတွက်ကြည်ရင်းကအစာထုတ်လုပ်တဲ့သူတွေအနေနဲ့ကြိုတင်ပြင်ဆင်ထားဖို့လိုပြီးပြောင်းလဲတင်တာတွေကိုလည်းပြောင်းလဲရမှာဖြစ်တယ်လို့အခုလိုပြောပါတယ
်သူကအစာဈေးကွက်ဆိုတော့ဒါပြောင်းလဲရှိနေမှာကြားတဲ့ကရှိမယ်တက်တဲ့ကရှိမယ်ပြီးရင်ထုတ်လုပ်တဲ့အချိန်မှာပေါ်မယ်ထုတ်လုပ်မှုဒါကာလကျော်သွားရင်ဈေးကြီးသွားမယ်ဒါကတော့ကျွန်တော်တို့ထုတ်လုပ်သူဘက်ကလည်းပြင်ဆင်ဖို့လိုလာမှာလေ။မပြောင်းထွက်တဲ့အစထွက်တဲ့ရှင်ဆိုတာဈေးပေါ်တာပဲဒါထုံးတယ်မယ်။အဲကြိုတင်ပြီးတော့တော်တော်နဲ့စနစ်တွေဝယ်ယူတဲ့စနစ်တွေဒါတွေလုလာဖို့လိုတာပေါ့။နောက်ပြီးတော့ဒီကိုယ့်ရဲ့လိုအပ်ချက်ကဒါတောင်သူနဲ့ဆွန့်ဆွက်ပေါ့။အဲဒီလိုမျိုးဝယ်ဖို့လည်းလိုလာတာပေါ့။ဒီဘက်ခင်မှာတောင်သူကလည်းဒါအမြင်ပွင့်လာပြီ။ဘယ်မှာဖြစ်ဈေးပေါ့လို့ဆိုတာသူတို့တန်းနေဆုံးသိလာနိုင်တဲ့အတွက်အရင်ကလိုကျွန်တော်တို့ဈေးနှိမ်ဝယ်မယ်ဆိုရင်စိတ်နဲ့လုံရင်တော့မဖြစ်နိုင်ဘူး။ဒါကတော့ကျွန်တော်ပြောင်းလဲဖို့လိုမယ်လို့မြင်ပါတယ်။
ဒါအပြင်ဦးမင်းခိုင်ကလည်းအဲ့လိုမွေးမြူရေးတောင်သူတွေမထိခိုက်စေဖို့ဒါမကစိုက်ပျိုးရေးတောင်သူတွေအတွက်လည်းထိခိုက်နေတာမျိုးမရှိအောင် contract farming တွေနဲ့စိုက်ပျိုးဖို့လိုတယ်လို့အခုလိုပြောပါသေးတယ
်။ဒီဒီမှာဖြစ်တယ်ဗျထူးထူးခြားခြားဒီနေ့မှဖြစ်တယ်ဆိုတာကဒါမှသူတို့ဝယ်လို့ရတဲ့400နဲ့450 500ကျားပေါ့အဲ့ဒီကျားထဲမှာစမဖြစ်ဖင်းနဲ့စထွက်လာတွေကဈေးနှုန်းအမြင့်နဲ့တွားတဲ့အခါကျကြာအောင်မလားလို့ဆိုပြီးတော့ဆောင်ရင်းနဲ့အဖက်နိုင်ငံအဝယ်များတဲ့အခါမှာဟိုပစ္စည်းပြတ်တက်တဲ့ပြတ်သွားတဲ့အခြေအနေမျိုးဖြစ်တာတကယ်တော့မပြတ်ပါဘူး။တောင်သူတွေလက်ထက်မှာရောကုန်တယ်ထက်မှာရှိနေပါလေ။အမှန်တော့ဒုနိုင်ငံကစိုက်ပျိုးရေးနိုင်ငံလေ90%ခန့်လောက်ကတောင်သူတွေဖြစ်တယ်။တောင်သူတွေကထွက်လာတဲ့ထွက်ကုန်ဟာလေရထွက်ကုန်ကအခု great လို့ခေါ်တဲ့လူတွေစားသုံးတဲ့အစားအစာဖြစ်တယ်လို့ free great လို့ခေါ်တဲ့သစ္စာအစာလောက်ရတဲ့ဉာဏ်တွေရှိတယ်။အဲ့လိုသတိစံအစာအတွက်မွေးမြူရေးအတွက်မဖြစ်မနေလိုအပ်တဲ့သင်္ကန်းတွေကိုစိုက်ပျိုးတဲ့စိုက်ပျိုးရေးလုပ်ငန်းတွေစိုက်ပျိုးရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့အသင်းတွေစိုက်ပျိုးရေးလုပ်ငန်းကိုထုတ်လုပ်တဲ့ကုမ္ပဏီတွေကိုထုတ်လုပ်တဲ့ကုမ္ပဏီတွေအသင်းအဖွဲ့တွေအားလုံးဟာမွေးမြူရောစိုက်ပျိုးရောပူးပေါင်းဆောင်ရွက်မှနိုင်ငံတော်အတွက်ကောမြန်မာနိုင်ငံစီးပွားရေးလုပ်ငန်းကိုတောင်းတူတွေအတွက်ကောထုတ်လုပ်သူတွေအတွက်ကောအားလုံးတစ်ချက်ကိုင်ပြီးလို့ယုံလဲယုံကြည်တယ်ပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုရင်ဒုနိုင်ငံစိုက်ပျိုးရေးထွက်လာတဲ့သင်္ကန်းတွေမွေးမြူမှာထက်တဲ့လောက်မတုံးအောင်အဲ့တော့မွေးမြူရမတုံးအောင်ဆိုမွေးမြူရလုပ်ငန်းတွေကျဆင်းတယ်မွေးမြူလုပ်ငန်းကျဆင်းခြင်းနဲ့အမျှမွေးမြူလုပ်ငန်းကိုရောင်းရတဲ့တည်နံတွေပေါ့တည်နံတွေကလည်းတိုးထုတ်လို့မရဘူးဒါကြောင့်မလို့မွေးမြူလုပ်ငန်းတိုးလာလေလေစိုက်ပျိုးရေးလုပ်ငန်းတိုးလာမယ်ဒါကြောင့်မို့စိုက်ပျိုးနဲ့မွေးမြူဟာဟိုအမြဲတမ်းချိတ်ဆက်ဆောင်ရွက်ရမယ်လို့တော့အလဲကျုံကြည့်တယ
်စိတ်ဆက်လုပ်ငန်းအများစုဖိတ်တဲမှုကြောင့်လဲဘဲဘက်နန်းဘက်ရရှိမှုနဲ့ပါတယ်လို့တရုတ်နယ်စပ်ကုမ္ပဏီကလည်းစကွဲပြောင်းစပါဖွဲ့မှုစတာတွေကိုတရားမဝင်တင်ပို့မှုတွေရှိနေတာကြောင့်လဲကြည်ရင်းအစာစိမ်းတော့မတည်ငြိမ်မှုတွေဖြစ်ပေါ်နေတာပါဒါကြောင့်အစိုးရအနေနဲ့တော့မွေးမြူရေးအစာကုန်ကျန်းရယူနိုင်တဲ့တည်နိုင်ဧကရီပုံမိုတိုးချဲ့စပ်ပြုံးနိုင်အောင်အစာစက်ရုံတွေကိုပုံမိုလည်ပတ်နိုင်အောင်ပံ့ပိုးမှုတွေတရားမဝင်ပြပတင်ပို့မှုတွေကိုစနစ်တကျထိန်းချုပ်တဲ့လုပ်ငန်းရှင်တွေကိုဆောင်ရွက်ဖို့လိုတယ်ဆိုတဲ့တုံ့တက်မှုတွေလည်းရှိနေပါတယ်။ကျွန်တော်ကောင်းမြတ်ပြောပါ။မြန်မာသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါ။မြန်မာတခွင်အစီအစဉ်မှာရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေနေ့ဒဲလီလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နှင်ကြပါအောင်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19, 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမသောတာရှင်များရှင်2018ခုနှစ်စက်တင်ဘာလ10ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနိုင်ဝက်မှာတော့လိုင်းဒိုမီတာ25ကီလိုဟတ်15953ညလိုင်းဒိုမီတာ32ကီလိုဟတ်11803ညလိုင်းဒိုမီတာ51ကီလိုဟတ်9339နဲ့လိုင်းလက်မီတာ190ကီလိုဟတ်15905တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်ကြီးစောင့်မျှော်နေကြတဲ့စနေညဒေးလီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်။စနေညဒေးလီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုက်စီစဉ်မှာတော့ရိုက်တာသတင်းတောက်တွေအမှုနဲ့မြန်မာနိုင်ငံရဲ့တရားစီရင်ရေးအကြောင်းဆွေးနွေးတော့မှာဖြစ်ပါတယ်ဒီသတင်းတောက်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်ဆိုးတို့တရားရုံးကထောင်ဒဏ်တွေပြစ်ပေးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစီရင်ရေးအပေါ်မှာစိုးရိမ်တဲ့တံတွေဝေဖန်တဲ့တံတွေလည်းပြင်းပြင်းပြပနဲ့အကြီးအကျယ်ထွက်ခဲ့ပါတယ်ဆိုတော့ဒီနိုင်ငံတော်လျှို့ဝှက်ချက်အုပ်တွေချိုးဖောက်မှုဆွဲခြင်းနဲ့သတင်းတောက်တွေကိုထောင်ချလိုက်တာမြန်မာနိုင်ငံရဲ့တရားရေးမှန်တိုင်းမှာစံနမှုကောင်းနာကောင်းတရားဖြစ်ခဲ့သလားဒါမှမဟုတ်လဲဒီမိုကရေစီအသွင်ကူးပြောင်းမှုချိုးဖောက်နေတဲ့တိုင်းပြည်မှာတရားစီရင်ရေးအတွက်နောက်ပြန်ဆုတ်တဲ့ခြေလှမ်းတရားဖြစ်ခဲ့သလားဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ဒီပင်နယ်ဆွေးနွေးပွဲအတွက်ကိုလူခွင့်ရှင်တွေတူဖြစ်တဲ့ဦးသိန်းတန်းဦးနောက်မြန်မာသတင်းမီဒီယာကောင်စီဝင်ဦးမြင့်ကျော်တို့ဖိတ်ကြားထားပါတယ်နှစ်ဦးစလုံးနဲ့လေလိုင်းပေါ်မှာရောက်နေပါပြီဆိုတော့အရင်ဆုံးတော့ကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တုံ့တက်ချက်ကိုကြားနေပါတယ်ခင်ဗျာဆိုတော့ဒီနိုင်ငံတကာအာရုံစိုက်ခံရတဲ့အမှုမှာအခုတရားရုံးရဲ့စီရင်ချက်ဟာဒီမြန်မာနိုင်ငံရဲ့တရားရေးမှန်တိုင်းမှာတကယ်ပဲစံနမူနာကောင်းတစ်ခုဖြစ်ခဲ့တယ်လို့ဆိုနေလားဒါမှမဟုတ်နောက်ပြန်ဆုတ်တဲ့ခြေလှမ်းလားဆိုတော့ဆရာဦးသိန်းတန်းဦးအရင်တုံ့တက်ပြပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အမြင်ပြောရရင်တော့စံနမူနာကောင်းလည်းမဟုတ်ဘူးနောက်ပြန်ဆုတ်သွားတယ်လည်းမဟုတ်ဘူးဒါတော့ရုပ်လို့ထင်တယ်ဟောကျွန်တော်တို့မြန်မာနိုင်ငံတရားစီရင်ရေးတပိုင်းမှာအထူးသဖြင့်ဒုတိယဆရာနာရှင်ခေတ်1988စလာတဲ့အချိန်နောက်ပိုင်းမှာတရားစီရင်ရေးကပြည်ထောင်ကြီးကတရားလိုလုပ်လာတဲ့အခါတိုင်းဘယ်တော့မှကျွန်တော်တို့တရားမျှတမှုနဲ့ဥပဒေနဲ့ဒီဘက်မှမဖြစ်ဘူး။ဆိုတော့အဲဒါကြောင့်မို့ဒီမှုမှလည်းကျွန်တော်ဖြစ်မိကြပဲ။ဒါဟိုစာနမူနာကောင်းကတော့မဟုတ်ဘူးဗျာ။ဟောစာနမူနာဇိုးလို့လည်းမပြောနိုင်ပါဘူး။ဒါနောက်ဆုံးတာမဟုတ်ပါဘူး။ဒါဖြစ်ရဖြစ်စင်မှာပဲ။အဲဒီပြည်ထောင်ကြီးကတရားလိုလုပ်ပြီးတော့တရားစိုးတဲ့အမှုတွေတိုင်းမှာပေရောမှာတရားမျှတမှုမရပဲနဲ့တရားဥပဒေနဲ့အညီတရောမှာဖြစ်လို့မရှိပါဘူးကျွန်တော်အဲ့လိုပဲမှတ်ချက်ပြုနေပါတ
ယ်ဟုတ်ကဲ့ဆရာဦးသိန်းအောင်ကျေးဇူးပါကိုမြင့်ကျော်ရဲ့သဘောထားအမြကိုမြင့်ကျော်ရဲ့အခုဒီစီကျက်ကတကယ်တရားရေးစနစ်မှာစံနမူနာကောင်းတစ်ခုဖြစ်ခဲ့လားဒါမှမဟုတ်နောက်ပြန်ဆုတ်တဲ့ခြေလှမ်းလို့ပြောနိုင်လားဘယ်လိုများသုံးသပ်ချင်လဲခင်ဗျအ
င်းတရားစီရင်စနစ်မှာတော့စံနမူနာကောင်းမဖြစ်တာတော့အားလုံးသိပါတယ်ကျွန်တော်တို့သိတယ်လို့ဟိုလူတော်များများလည်းသိမယ်လို့ကျွန်တော်ယုံကြည်ပါတယ်ဘာလို့လဲဆိုတော့ဒီအန်ဒူရဲမှုမိုးရံနိုင်ကတကယ်ဖြစ်တဲ့ဖြစ်ပျက်ကိုသူကဖော်ထုတ်ဖွင့်ကြသူ့ကိုယ်သူသတိပြီးဖော်ထုတ်ဖွင့်ရတဲ့အချိန်မှာအန်ဒီအပြင်းစနစ်ကဟိုနောက်ယုံကြည်ခုမှမယုံကြည်ရတဲ့တွေပဲကြောင့်လည်းအချိန်တစ်ခုလေးပဲကျွန်တော်ညှော်လင့်ရဲ့ဟိုပေါ်ထွက်ထူတယ်ကျန်တဲ့တစ်ချောင်းလုံးတော့ကျွန်တော်မညှော်လင့်နိုင်ဘူးတရားစီရင်ရေးကဟိုပြည်ထရေးအောက်မှာရှိနေတဲ့ဟိုဘယ်လိုခေါ်လဲဖွဲ့စည်းပုံအမှားကြီးအတိုင်းပဲတရားစီရင်ရေးဒီရေးဩဇာလွှမ်းမိုးခံရမယ်ကျွန်တော်ညွှန်လဲနေပါပြီ။ဒါပေမဲ့အဲဒီရေးမှုမှုရနေရဲ့တက်ပြထွက်ဆိုချက်ကိုဟိုပယ်ချလိုက်တယ်ဆိုတဲ့အချိန်လေးပဲညွှန်လင်းချက်နည်းနည်းဖြစ်ခဲ့တယ်။ဒါပေမဲ့အဲနောက်ပိုင်းမှာကျွန်တော်တော့မညွှန်လင်းတော့ဘူး။ဆိုတော့တရားစီရင်ရေးကအယောကဩဇာလွှမ်းမိုးခံရတယ်ဆိုတာကျွန်တော်သိကြပြီ။ဒါတော့ဟိုဘယ်လောက်ပြည်ထောင်ကြမယ်ဆိုဘယ်လိုပြည်ထောင်ကြမယ်ဘယ်လိုရေးမယ်ဆိုတော့ကျွန်တော်တော့ဟိုမသိအသေးစိတ်အဲလောက်ကြည့်တော့ကိုမသိဘူးပေါ့။အဲ့ဒီမှာဘာဖြစ်လာမယ့်ရလဒ်ကညွှန်လဲနာပြီးသားလို့ပဲကျွန်တော်ပြောပြမှာ
ဟုတ်ကဲ့ဟိုတခုရှိတာပေါ့လေဒီအာနာပါနီဘက်ကတော့ဒီသူစင်ဒီအယတားအစိုးရအပိုင်းရတာသူတို့ပြောထားတာရှိပါတယ်သူတို့အုပ်ချုပ်ရေးနဲ့တရားစီရင်နဲ့ကင်းလို့တယ်ဒါကြောင့်ဟိုတရားရေးလို့ငန်းနေလေသူတို့ဝင်မစုပ်ဘူးဆိုပြီးတော့သူတို့ပြောထားတာမျိုးလည်းရှိပါတယ်ဆိုတော့ဒီကိစ္စမှာပေါ့လေဟိုအုပ်ချုပ်ရေးဘိုင်းနဲ့တရားရေးဘိုင်းနဲ့ကတော့ဟိုဆက်ဆက်မှုမရှိဘူးဆိုပေမဲ့လည်းဒီလိုဆက်ဆော့ဆရာဦးသိန်းသိန်းဦးလည်းထောက်ပြသွားတယ်ကွန်မြူနတီလည်းထောက်ပြသွားတယ်တကယ်တော့တစုံတရာလွတ်လပ်မှုမရှိဘူးဩဇာလွှမ်းမိုးမှုတွေရှိနေတယ်ဆိုတော့အခုဒီစီရင်ချက်မှာရောဆရာဦးသိန်းသိန်းဦး ဟိုဘယ်လိုပြောမလဲအချို့ကြီးပဲမပါဘူးဆိုပေမဲ့ဆော့ဆော့ဆရာဦးသိန်းသိန်းပြောလို့ပေါ့လေဟိုအာနာပိုင်းနေဘက်ကတစုံတရာဟိုထွန်းမမှုတွေရှိရဆိုတော့ဘယ်လိုအပိုင်းတွေမှာလွှမ်းမှုတွေလို့ဟိုပြောလို့ရနိုင်မလဲဆရာ
ဟိုကျွန်တော်ကတော့တရားရင်းကဂရိ၄ပါးမှာဘယာဂရိပေါ့ဗျာကြောက်နေရတာပေါ့နော်ဟိုဒီတတော်စစ်ဖွဲ့ဒီလိုအချိန်တိုင်းဦးတွေအောက်ကနေပေါ်လာတဲ့တရားစီရင်စနစ်ပဲဒါ2010ပြည်နှစ်တရားစီရင်စနစ်ဆိုတော့အဲ့ဒီအခြေခံပေါ်မှာတည်ဆောက်ထားတဲ့တရားရင်းတစ်ခေါက်ဖြစ်ပေါ်ပြီးချိန်အောင်ဆိုတော့ဆက်အနာရှင်ရဲ့အကျိုးစီးပွားတဲ့ရေးထားတဲ့ဖွဲ့စည်းပုံချိန်အောင်ပြီးအဲ့တော့အဲ့ဒီဆက်အနာရှင်တည်ထောင်တဲ့တရားရင်းနဲ့သူတို့အကျိုးစီးပွားကိုကာကွယ်တဲ့တရားရင်းကြီးပဲဖြစ်မှာပေါ့ဗျာအဲ့တော့အလိုလိုကိုရွေးချယ်တင်မြှောက်ထားတဲ့တရားသူကြီးရဲ့အနေအထားနောက်ကျောင်းရာဇဝင်သမိုင်းတစ်လျှောက်လုံးအရာသူတို့ဟာပြည်ဒီလိုပြည်ရဲ့ရေးကတရားစွဲတဲ့အမှုမျိုးမှာဟိုလွတ်လွတ်လပ်လပ်လုပ်ရတဲ့အနေအထားမရှိဘူးတောင်ဒီမှုမှာကျွန်တော်တို့သိရင်ချက်ကိုကြည့်လို့ရှိရင်ဒီမှုကြီးစတင်ပေါ်ပေါက်လာတော့မှရခိုင်ပြည်နယ်မှာဖြစ်တဲ့ဈေးဝက်ချက်တွေကိုဒရင်တော်ဝါလုံးတို့ကဟိုဒီရောင်းစားဖို့အတွက်ဒီရောင်းစားဖို့အတွက်ဆက်တွေဆောင်ရတဲ့အခါမှာထောင်ချောင်းစင်ဖမ်းတယ်လို့ဇက်လန်းစင်လာပြီးတော့အပြစ်ပေးတဲ့အခါကျတော့ပိုယဟန်မင်းကြီးရဲ့ခီးစဉ်နဲ့သူသမရဦးမင်းစွေရဲ့ခီးစဉ်ဟိုဒီဖုံးနှံမှာတွေ့လို့ဆိုတဲ့အချက်နဲ့ဒီဇွဆွဲပြီးတော့ကျွန်တော်တို့လုပ်သွားရတယ်အဲ့တော့ပုံမှန်30တကာကျွန်တော်မှုကိုဆုံးဖြတ်ပြီးလို့ပြောတာပါ။ဒါက official secret အကြေသူတို့ပြောတယ်ပုံမှန်30ခန်းငယ်မှာရန်သူစီပေါက်ကြတာဒီမှုမှာရန်သူကဘယ်သူလဲဗျာ။အဲ့တော့ကျွန်တော်တို့အစအရေကမေးခွန်းထုတ်ခဲ့ကြရတယ်ဒီ writer သတင်းဌာနကရန်သူဖြစ်သလားဆိုတဲ့ဒီဥရိကသနာပါ။မေးတော့အဲ့ဒီဟာကိုရှောင်တဲ့အနေနဲ့နောက်ဆုံးကျတော့ဖုန်းထဲမှာကျွန်တော်တို့ EA အဖွဲ့အတယောက်ရဲ့ဖုန်းနံပါတ်တွေ့ပါတယ်ဆိုပြီးတော့မူကြည့်ပြတဲ့လက်ကပြီးတော့ခြားသွားတာ။အဲ့တော့အဲ့လိုအနေဓာတ်တွေကကျွန်တော်ကခုနကဘူမီကျော်ပြောတဲ့ပုံအစောကြီးတည်းအတီးမှုကျွန်တော်ပြစ်ဒဏ်မှာမှန်းထားပြီးသားပါခုနှစ်နှစ်ကြာပြီမှန်းထားပြီးသားပါအဲ့တော့အဲ့ဒီတိုင်းပဲဘယ်နည်းနဲ့မှမလုပ်ဘူးဘာတွေလုပ်လို့နောက်ဆုံးပြစ်သေးမှာလဲအဲ့တော့ဘောက်ဆိုဒီအစ်ဒီဝါလုံးတို့တရင်တော်နှစ်ယောက်ရဲ့သူဆက်နဲ့မကင်းဘူးလို့ဒီအစ်တင်ကိစ္စတွေစူပတ်မှုတွေပေါ်ပေါက်တယ်လို့ယူဆထားပုံရတယ်အဲ့ဒီအချိန်ကြီးကကျွန်တော်မျှော်လင့်ထားပြီးသားဒီတိုင်းဖြစ်မှာပဲအဲ့တော့ဟိုတကူးတကအမိတ်ညွန်ကြားချက်တောင်ထုတ်ဆရာမလို့တရားရင်းကအလိုက်တူနဲ့လုပ်တယ်
ဟုတ်ကဲ့ပါဆရာဦးတင်းနေအောင်ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းတော်တော်များများရှိနေပါတယ်နောက်တော့ဟိုစာရီအီးမေးလ်တွေပေးပို့ရလည်းတော်တော်များနေပါတယ်ဆိုတော့အရင်ဆုံးကတော့တူကတော့ကျွန်တော်ရန်ကုန်မြို့ကကိုစလိုင်းပွေကုန်းအလှည့်ပေးချင်ပါတယ်ကိုစလိုင်းပွေကုန်းသဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
အခုနတရားသူကြီးကပြောတယ်သူတက်တဲ့ဟိုရင်းနှစ်ယောက်ကတော့တက်တဲ့ဟိုထွက်ဆိုသွားတာပေါ့တော့ကျန်တဲ့ဟိုအပားတစ်စီဆိုကတက်တဲ့မထွေးရတော့သူတို့အဲ့ဒါတောင်မခိုင်လို့လို့အဲ့ဒီထောင်ချခြင်းဖြစ်တယ်ဆိုတော့သူပြောတယ်။တရားကြရရေးဆိုတာပထမဦးဆုံးတက်တဲ့ထွေးဆိုတဲ့သူကဘေဘွားရောက်သွားတယ်ဆိုတာကျန်တဲ့ရေးတွေရတဲ့တည်တာပဲ။အဲ့တော့ဘလို့ဒီနေ့မှတက်တဲ့ဘလို့ထွေးဆိုနိုင်မှာလဲ။အဲ့တော့တရားသူကြီးပြောတဲ့စကားတွေကလည်းပဲဖြစ်ချင်းချက်လည်းတဘောမတူနိုင်ဘူး။ဘာလို့လဲဆိုတော့အခုနပြောတဲ့အတိုင်းပါပဲ။တမတော်လေးအောက်မှာရှိတဲ့ဒီသေးကြီးဒီသေးကြီးကအမှုဖွင့်တဲ့ဥစ္စာဟုတင်ညာအလုံးတော့ဒီတရားသူကြီးကပါလုတ်ရဲနိုင်ပါလေအဲ့တော့သူပြင်းပြင်းလေးနဲ့ဝန်ခံပြီးတော့ကဩအထက်မိတ်ပါပဲလို့ပြောလိုက်ရင်တော့ဒီသူတို့ကပူချင်တော့အောင်မယ်လို့ကျွန်တော်မြင်တယ်အဲ့တော့ဒီတိုင်းပဲလုတ်နေနေဆိုရင်တော့ကျွန်တော်တို့နိုင်ငံအတွက်နိုင်ငံတကာဖိအားကပူများလာဖို့ပဲရှိတယ်ဘာကောင်းချုံမှဖြစ်လာမှာမဟုတ်ဘူးလို့ကျွန်တော်သတိပေးချင်ပါတယ
်ဟုတ်ကဲ့ပါကိုစိုင်းပွေကိုစနေရကျေးဇူးပါနောက်တူကတော့ကျွန်တော်ကနေဒါနိုင်ငံဥညွန်လာဖြစ်ပါတယ်ဥညွန်လာသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီကိုဝါလုံးနဲ့ကိုကျော်စိုးတို့အမှုနဲ့ပတ်သက်လို့တရားရုံးရဲ့ဆုံးဖြတ်ချက်ကမြန်မာနိုင်ငံတရားဥပဒေစီရင်ရေးစံနမူနာကောင်းမဟုတ်သလိုမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရာဆက်အနာရှောင်းမှာလုံးဝယိုယွင်းပြည့်စုံနေတာဆယ်စုနှစ်များကြီးရှိခဲ့ပါပြီအခုရသားစိုးရလက်ထက်မှာသတင်းသမားတွေရဲ့အခြေအနေကပိုပြီးတော့ဆိုးပါတယ်ကိုဝါလုံးနဲ့ကိုကျော်စိုးတို့အမိန့်ချက်မှတ်ဖို့တရားသူကြီးကနေမကောင်းလို့ရဲရွှေ့လိုက်ရတယ်ဆိုကြတဲ့ကဒီအမှုကိုကျွန်တော်တို့သုံးသပ်လို့ရပါပြီမဖြစ်မနေထောင်ချတော့မယ်ဆိုတာကိုကြိုတင်သိနေပါတယ်နော်ဒါကြောင့်မလို့ဒီဖမ်းဆီးရဲ့အဖွဲ့ပုံကိုယ်တွေကလည်းမတရားဖမ်းဆီးချုံနောက်မှုနဲ့ပြန်ပြီးတော့ကျွန်တော်တို့တရားစွဲရမှာဖြစ်ပါတယ်ဘာကြောင့်မလို့လဲဆိုတော့အပြစ်မရှိတဲ့လူတယောက်ကိုမတရားဖမ်းဆီးအကွက်ဆင်ပြီးတော့ထောင်ချဖမ်းဆီးတာကဖမ်းဆီးရဲ့လူတွေကပြစ်မှုမကင်ဘူးလို့ဟိုပြောရမှာဖြစ်ပါတယ်နောက်တစ်ခုကအခုလို့ကိုကျော်စိုးဦးနဲ့ကိုဝါလုံးတို့ကိုဖမ်းပြီးတော့ဟုတ်လားဘယ်သူရဲ့လူငင်းချမ်းလာနဲ့မှပြန်လွတ်တာမျိုးလည်းမဖြစ်ပဲနဲ့ဒီအမှုကမှားယွင်းတဲ့အမှုဖြစ်ပြီးတော့ပြန်ပြီးတော့အမှုကိုရုပ်သိမ်းပြီးတော့ချိတ်ချင်းလွတ်ပြရမှာဖြစ်တယ်လို့ပြောဆိုကြပါတယ်။ဘာကြောင့်လဲဆိုတော့သူရဲ့မှုဟိုမိုးရန်တိုင်းဆိုရဲထွက်ချက်နဲ့ကြည့်ရင်လည်းဒါရှင်းပါတယ်။နောက်တစ်ခါရဲမှုရုပ်တင်ကိုကစီစဉ်တယ်ဆိုတာကိုလည်းထွက်ခဲ့ပါတယ်။ Era jamulu di yemu yok dengo gule sesebu tawen kide bai ma lobare. Diamulu di lo piamiro lobe yena uma. Paduoma jesu den yam lobau. Abimishi awo tangyausen pane osu la pamiro ye yuama chibare. Abimishi yelu pamiro. A jamulune bedu yelu yenchana gwenema lobe yamuale. Mapisi lobau. Loma abimishi ve tangyabi piano da.
ยันลบไปยามาเชื่อบาร์เลยโอเคว่าอุญญาสุนุยาเชื่อว่าสุนอจันนโรโอตอนนี้พัฒนาลุจันนโรนอกจากปีศาจปีปุถาเลติชูชินีบาร์เลยยินซงสารสาวงาโรอุลาทงตะโกมิวติกาบามัสมุมพัจจัยวังกมยาไรตาตรีนาโกวาลงโกจอสูอุมุสิงเจฮาปีรุ่นเนี่ยนั่งเงินกากาอุบลีปิญญาชินีเนี่ยตรีนธรรมารีตั้งแต่วิบังเกจัดลุ โยยินจ่าเซียนเปียสีลานีเดียมานิงเงี้ยอุบลีสมมุมูเตียยีสันนี่เนี่ยลุลเตียเตียสีเยโกอสงแต่นิกาอุชลายเดโซวาเรนมูนาสัญญาตัดเดียจัดคู่บาเบปะจ่าเลยสรออุบลีเยียอันยิบวาเจอจ่างเชียสัญญาอันยิบวามูซาเรเตียอุบลีสัญญาเยจีเชกันเรโกอุบลีเนี่ยอันยิอันยาเชมามาอุบลีเยอันยิทาร์เรซีบังเวอานาชีเดเตียยงกาอุบลีโกชินินพุนโซจินเน อาเชียงอุบลีอยากเตรียมสิ่งยานาโกจินตงพอสาวเนียนพิบาร์เลยแต่เรื่องกัวลงเนี่ยกูจะสู้มูสิสิยามาโรลูกยาตัดทวัชมาดูเจ้าก้ามูสิมีพันธุ์สีสีข้างเกจังตีเกียร์เลยเชโกเตรียมยงอาอุบลีอยากตีแม่ผิวสินซากเกบุมยาบุสุรากูไล่ป่าสังเวียเคเรเชนี่เยเชียนจามาตรีผิวมีเกบาร์เลยถ้าหาอุบลีสัญญาเจตนาบ้าอาจารย์เชียสัญญาเจตนาการอ เหงาโกวาลงโลกคอยอยู่เบเกอร์บีโร่เอรีเนียก็ทัดทัดเชื่อมาเป็นเอาตะเพื่อกับพันธุ์สีเขียวอาทิตย์เช้าปอลุนีเรื่องเชโก้เตียสียามาชิลินเซซีเรสุราปอลุนีมาชิดลูตัดเตะทัศน์สุเกเรเยียชิเลทังชาเขียบีลูกพี่เขียบเรตเรนีเรทับบอลเขียบมาดีชัดดีกูนั่งงานงานเนี่ยปีนี้ทันยังพูดเรื่องการกวาดชัดดีมาอาทิตย์เช้าพิลาดาบ้ากัวลงโลกมูสีจักก้า
เดี๋ยวสิ่งยี่ตัวสัวจะที่ใครสิเกตากันรอที่ชาเนคไขมาบ้าโอเคถ้าเราอุลาทงตะคงยุติเกตปีจาวะน่าสารจานเราจันนโรไม่ได้ลามีว่าอุ้งเสียมเอาไว้สับจีบาร์เลยนั่นแหละเจ้าสุบิวพับบีวังเนี่ยไรเดอร์สตรีนเฮาโกวาลงโนมูโกคบากาสังจีวิพันมาเชตุยปีเกจาวะเลยทางเจ้าเสียมพันเนมูรูปยาตัดเดมขายลงเนมูซาดเพียงตัวบัวรารีมีนุยทับยาบีโรเดียมสวยเต็นเนมูลูสกเฮจาวะเลย ชงงพี่ว่าเองพี่เรียนพี่ป้าก็เล่าดูมีอะไรแต่ยังติดลุ้นเนี่ยมูพี่เด็กลุ้นเลยสุขใจจ้าวะตัวเลยยี่ผู้ลูกทำนั่งคนนี้สิพี่ดันชามาเลยดูเลยพี่เรียนพี่ป้าอันนั้นเรียนมีเดียร์เรนั่งงานก็จีเกอร์เรลูกคุยสัญญาพ่อสิเรปปวยยังงงจ้าวะอามูโกที่ลูกเสียนไล่ดากุมาสวดเพลว่าวจูเตียมูรัดเต็มยาส่วนในลูกว่าเลยที่ลูกเสียนอาจารย์นั่งงานนั่นสุยาพูเลยป้ามาจูมียาไล่บ่าวแต่ยังลูกลูกพี่รอดตั้งใจเรื่องดูพูเลยป้าอันยามาไม่ย Tidin media lo ka po le, kao mo san piu lao de yala kao ma pie kebao. A chao di awe ya zire lu te mare. Tiro a chao ni ne tong ta tin da ya yin, di imu ka tidin media lo ka go tong lo chao cha ze bi, a mango, ma ye ye, ma pio ye, ma lo ye pie dwa zi nai mare. Democracy piu pian piang le yin ne, jin sin jin ya dui go, nao pian pala lan cha zi le da bo miu mien zi bare. Sato ta ma nang piu cha biro, pi tu duwe na nye siro go a pei kaya le da bo lu ten zi a pie bare.
ဒီမိုကရေစီပြုတ်ပြန်ပြောင်းလဲရင်းနဲ့ကျင်းစင်ကြရတကယ်ဆိုရင်ဘသူ့အတွက်မှာအကျိုးအများနိုင်ဆိုတော့ထောက်ပြပါတယ်ဆိုတော့ကျွန်တော်ဆရာဦးသိန်းသန်းကိုပြန်မေးချင်ပါတယ်ဆိုတော့ဘလို့အတွက်မှာအကျိုးအများနိုင်လဲခိစားဘာကြောင့်ဒီလိုစင်ကြချခဲ့ရလဲတကယ်ဆိုရင်စောစောဆရာဦးပြောသလိုပေါ့လေဒီပြည်ရေးလက်ဥက္ကံဖြစ်နေတဲ့အဖွဲ့အစည်းကလုပ်တဲ့ကိစ္စဖြစ်တယ်ပဲထားပါနောက်ဒီစစ
ဒီချာအမိချာနဲ့အချိန်မှာကျွန်တော်ဆက်နေရနေဆိုရင်ဒါနိုင်ငံတော်တိုင်ပင်ပြည်ပုံမှန်ပုဂ္ဂိုလ်ဒီကုလသမဂ္ဂသွားတော့မယ်ကုလသမဂ္ဂမှာကျွန်တော်ဆွဆွဲချက်ဒီတကယ်ဟိုကျန်ကျန်ခိုင်ရင်ဆိုင်နေတဲ့အချိန်မှာဒီမိန်းကြီးကခြိုက်တယ်နော်ဒါဒီမိန်းကြီးခြိုက်လိုက်တဲ့ဆိုတော့ဒီကြတာတော့ကျွန်တော်အထင်ကြီးရယ်နော်
ီအစိုးရရဲ့သဘောထားတော့ဟုတ်မဟုတ်ဘူးမရဘူး။ဒါတော့ဒီတော့အမှန်မဖြစ်ဘူး။အဲ့တော့ဘာလို့ဒီလိုလုပ်လဲဆိုတော့တကယ်တော့ဒီသုဒ္ဓမန္တန်ကိုလက်ထင်တန်းနဲ့ပြလိုက်တာပါပဲ။အဲ့တော့အခုကျွန်တော်တို့တမိုင်းမှာမဖြစ်ဘူးလေအင်းနေလူတမှုကြီးဝန်ခံရတယ်ပေါ်ပေါက်တာလည်းပေါ့ဗျာ။ဒီလိုက်တာတဲ့ထာနဲ့တော့နောက်နောက်အဲ့ဒါမျိုးကြီးပေါ်လာမှာစိုးရိမ်နေရတယ်။အဲ့တော့အဲ့ဒီအတွေ့အကြောက်တရားနဲ့ဒီဟာဒီလိုအမိမျိုးချအောင်နော်ပေါင်းဝင်ချင်ဖန်တီးလိုက်တာလို့ကျွန်တော်ယူဆတယ်။
ဟုတ်ကဲ့ပါဆရာဦးတင်ပြဆိုတော့ကိုမြင့်ကျော်ရဲ့သဘောထားကိုခင်ဗျအခုဟိုတကယ်ကျတော့အကျိုးဆက်ကတိတ်ကောင်းလာတာလည်းမဟုတ်ဘဲနဲ့ဒီလိုစင်းချင်းမျိုးချပြစ်တာဘလို့တခြားနောက်ခံအကြောင်းရင်းတွေရည်ရွယ်ချက်တွေရှိနေတယ်လို့ဟိုသုံးသပ်လို့ရတာကိုမြင့်ကျော်ရဲ့
ကျွန်တော်ဟိုအဓိပ္ပာယ်ဖွင့်ဆိုချက်ကတော့သူတို့ခန်းခံရတယ်ကျွန်တော်နားလည်တဲ့ဟာတော့သတင်းမီဒီယာကိုဒီလိုမျိုးလုံခြုံရေးတပ်ဖွဲ့ရဲ့လူခွင့်အကျိုးပေါင်းမှုကိုသတင်းမီဒီယာကစုံစမ်းဖော်ထုတ်ဖို့ဟိုမရေအောင်လို့သတင်းစကားတစ်ခုပါရမှာပေါ့နော်အဲ့လိုသတင်းစကားပါတဲ့ခါမှာလဲဟိုဂျန်ဂွေလေးရိုက်ယူနေထောင်နဲ့တစ်နှစ်လောက်ကြာအောင်နဲ့ထောင်နဲ့သုံးနှစ်လောက်ကြာအောင်နဲ့ဒီမီဒီယာလူတွေကကြောက်မှာမဟုတ်ဘူးလို့အဲ့လိုလုံငင်းတက်ဖွဲ့တွေကယူဆတာလို့အဲ့ဒါကြောင့်ကြီးလေးတဲ့ပြည်တံနဲ့ခုနှစ်နှစ်ဆယ်နှစ်ဆိုတဲ့ဟာမျိုးနဲ့ပြည်တံချမယ်ဆိုတဲ့ဟာမျိုးသူတို့ကဟိုယူဆဆုံးဖြတ်ထားပြီးသားဒီဖန်ကြီးစဉ်ကလေးကဆိုတော့ကျွန်တော်တင်စားကြင်တာတော့လွယ်လွယ်လေးနားလည်အောင်ဆိုတော့အစွဲလိုတဲ့လူကဘယ်လိုလဲဆိုတာကျွန်တော်တို့သိနေကြတာပေါ့နော်သို့တော့ဟိုအဲ့ညံမှာလေးပြစ်တဲ့လူပဲဖြစ်စေအစွဲလိုတဲ့ဟာကိုသွားပြီးတော့အတီးပြုတ်ပေးသလိုအားပေးအားမြောက်ပြုတဲ့ဟာမျိုးပဲဖြစ်စေအဲ့ညံမှာတော့တရားရေးစနစ်တို့ဟိုဘယ်လိုကောင်းလဲအစိုးရတို့ဆိုတာတော့အဲ့လိုမျိုးကကျွန်တော်တို့ကသူတို့တရားခံလို့မပြောပါဘူးသို့တော့ဒီလိုမတရားမှုဒီလိုမျိုးချိန်ချောက်မှုကိုသွားပြီးအတီးပြုတ်ပေးတဲ့ဟာကတော့ဟိုဘလို့ခေါ်မယ်ကိုရီမှာမူလရှိတဲ့ဂုံတိတ်ခါအဲ့လိုမျိုးတွေပါဆုံးရှုံးနေတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ကဘဒီကဘာလို့လုပ်ချင်လဲအစွဲဘဒီလိုချင်လဲဆိုတဲ့ဟာကိုကျွန်တော်တို့အားလုံးသိပြီးသားလို့ကျွန်တော်တော့အဲ့လိုပဲပြောချင်တာ
ဟုတ်ကဲ့ပါကိုမြင့်ချောဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုလည်းပေါင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့ကိုလည်းပြန်ပြီးအလှည့်ပေးချင်ပါတယ်တူကတော့ကိုတန်းမောင်ဖြစ်ပါတယ်မြန်မာနိုင်ငံကပါပဲကိုတန်းမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုဒီဥပဒေမှာသာဖမ်းလိုက်တော့သူတို့ကလွဲနေပါတယ်တကယ်လို့ဖမ်းတဲ့လူကတစ်ဖက်ဟိုတရားစွဲဆိုတဲ့ဖက်ကတစ်ဖက်ဟိုတရားဒီအမှုဖွင့်ပြီဆိုရင်တရားလူကစစ်တဲ့ဟာတော့မပြတ်နေတဲ့ဟာကိုဒီအမှုကပြတ်နေတဲ့ဟာကိုဒီလိုသူတို့အမိန့်ချဖို့အတွက်တန်းစီတယ်ဆိုတာလဲဒါပေါ်လင်းနေပါတယ်ဒါဟိုရှင်းနေလေသိပါတယ်တရားလူကအမှုကိုမမတီးဆောင်နိုင်ဒီအမှုကပြက်ပြီပြက်ပြီဆိုရင်ဒီတရားခံတွေကိုလွတ်ပေးရမှာဒီသတင်းတော့ဒီလိုဒါခုနကဒီလိုပုံစံမလုပ်ရဒီလိုပုံစံလုပ်ရဒီလိုပုံစံနှိပ်ကွမယ်ဆိုတာကိုနောက်နောက်လူတွေကိုဒါသိကြတာပြလိုက်တယ်ဗျာနောက်ဒီဟာရဲအများကြီးတံပါးစီတဲ့ပေါ်ပြဖို့ဒါတော့သူကဖိတ်လိုက်တဲ့သဘောမျိုးပါလာပါပဲကျေးဇူးပါ
ဟုတ်ကဲ့ကိုသမ်းမောင်ဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်ထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်ကိုတီးလည်မှုသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီသတင်းသမားတွေကိုဖမ်းဆီးတာထောင်ချတယ်ဆိုတော့ဒါမတရားသူတို့ဖမ်းဆီးထောင်ချတယ်ဆိုတော့ကျွန်တော်တို့ကလေးကြီးတော်တိတဲ့သဘောမျိုးဖြစ်နေပါတယ်ခင်ဗျာသူတို့မတရားလောက်ထောင်တာကိုနော်သူတို့ကလင်းတယ်ပြီးတော့ဘယ်လိုဖြစ်ရှင်းမလဲဆိုတော့ကျွန်တော်တို့ကတော့စောက်ကြည့်နေတာဖြစ်ပါတယ်ခင်ဗျာဘာဖြစ်လဲဆိုတော့နော်အခုသူတို့ဘာမှအပြည့်မရှိအောင်သူတို့ဘာမှမလုပ်ပါဘူးဆိုတော့သူတို့နော်ပလားတွေဒီမှာတွားပြီးတော့နော်ဒီတော့မတော့သွားပြီးတော့တပင်းသမားတွေကိုပိတ်ပြီးတော့သူတို့သွားတာဖြစ်ပါတယ်ခင်ဗျာသူတို့အကြိုက်လို့သွားတာဖြစ်ပါတယ်เนาะကျွန်တော်ဆက်ပြီးတော့ပြောရမယ်ဆိုရင်တော့เนาะဟိုဂျပန်ခေတ်ကသူတို့เนาะကျွန်တော်ကင်လူမျိုးတို့အများကြီးဂျပန်ကိုတတ်ခိုင်းတာရှိပါတယ်ဗျာဒါပမာတွေတတ်ခိုင်းတာပမာတစ်တက်တွေတတ်ခိုင်းတာအဲ့ဒါကိုအဓိကခေတ်ရံကိုသူအဓိကထားလို့တတ်ပါတယ်ခင်ဗျာဟုတ်ကဲ့ကိုတီးလည်မှုရေနောက်တော့ဗိုလ်ကလေးဟုတ်ကဲ့နောက်တော့ဗိုလ်ကလေးမှလည်းဒီလိုပဲခင်ဗျာကျွန်တော်ကင်လူမျိုးတို့အများကြီးတော့လေးလီးလိုက်တယ်ခင်ဗျာနောက်တော့နော်စတဲ့ညမှာသူတို့ပြင်လို့မဟု
တ်ဘူး။ဟုတ်ကဲ့ကိုတိလည်းမူရေးကျေးဇူးပါခင်ဗျာ။ဆွေးနွေးပြီလား။ဆိုတော့ကျွန်တော်တို့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ဘယ်လိုပြောမလဲဆိုတော့အခုကတော့ဆွေးနွေးရတဲ့အထဲမှာကျွန်တော်တို့ email ပေးပို့တဲ့အထဲမှာတော်တော်များများဒီသတင်းတောက်တွေကိုထောင်ချတဲ့ကိစ္စမတရားဘူးဆိုတဲ့သဘောထားတွေတော်တော်များတွေ့ရပါတယ်။ဒါပေမဲ့ဒီချိန်ထဲမှာဆရာဦးတင်တန်းတို့ကျွန်တော်ဟိုပေါ်လေးပေါ်လေးကိုမေးကျင်တာတစ်ခုတစ်ခုကတော့အခုဒါနဲ့ပတ်သက်လို့ဒီကိုဝါလုံးတို့စင်ချက်ချလိုက်တော့လည်းကျွန်တော်သတင်းတွေ Facebook မှာတင်တော့အောက်ကနေပြီးတော့ဟိုနဲတော်နဲသေးရဲ့ဆိုပြီးတော့ပြောတာမျိုးရှိတယ်။ကျွန်တော်အခုဒီဆွေးနွေးပွဲလုပ်ဖို့ကျွန်တော်တို့ Facebook မှာတင်တော့လည်းပဲဟိုသတင်းတောက်တွေဒီလူတွေကိုထောင်ချလိုက်တာနဲတော်နဲသေးရဲ့ဒီရက်တောင်လုံးဝမှာဆိုပြီးတော်တော်ရရန်ပြပြနဲ့မှတ်ချက်တွေပေးရတယ်လည်းရှိပါတယ်။ဆိုတော့ဒီလိုသဘောထားရှိတဲ့သူတွေရော ဟိုတော်တော်များရှိနေသလားဟိုနောက်တစ်ခုကျွန်တော်စဉ်းစားမိတာဒီမှုမှာဒီနိုင်ငံတော်လျှောက်ချက်အုပ်တွေနဲ့ရေးယူခဲ့တာဆိုတော့ဒီလုံခြုံရေးတို့ဒီအမျိုးသားရေးတို့ဒီတရင်မီဒီယာလွတ်လပ်ခွင့်တွေအပေါ်မှာဟိုဒိဗ္ဗေကောက်တာတွေအမြင်လွဲတာတွေရှိနေလို့လားဆရာအမြင်ဆွေးနွေးပေးပါဦးခင်ဗျာ
ကိုနာကိုကိုမျိုးပြောပြောတဲ့ပုံပဲအစွဲကိုလူသူမျိုးတွေကအသွားစီလူသူမျိုးဆိုတော့လေးတူကဖရားတင်ပါတော့အစွဲကိုလူသူရဲ့တပည့်တွေကဒါကိုခုနှစ်နှစ်နေတဲ့ခင်ဗျာပါပဲဗျာဒါတော့ဆိုရင်လုံလောက်ပဲတင်ပါတယ်နောက်ခုနာတော့ official secret act ထောက်ကွာနဲ့တက်တုံကြီးပြည်သူမှာအင်္ဂလိပ်နယ်ကျေသမားကသူ့ကိုလူမျိုးကာဝယ်ဖို့ပြဌာန်းထားတဲ့ဥပဒေကြီးဗျအဲ့တော့အဲ့ဒီဥပဒေမှာအဓိကပြဌာန်းထားတဲ့ဒီကြီးရွယ်ချက်ကအစိုးရဝန်ထမ်းတွေပေါ့နော် ဆိုရဝန်ထမ်းတွေကနိုင်ငံတော်ဒီဝက်ချက်ဒီပေါက်ကြားမှာဆိုတဲ့အတွက်ကာဝယ်တာပေါ့မသူတို့ရဲ့ကျန်တဲ့ရအောင်ကာဝယ်တာအဲ့တော့ဟောဝချက်စီကရက်အက်ကထောက်ကွာနဲ့တက်တုံကြီးပြည်သူမှာအင်္ဂလိပ်နယ်ကျေသမားကသူ့ကိုလူမျိုးကာဝယ်ဖို့ပြဌာန်းထားတဲ့ဥပဒေကြီးဗျအဲ့တော့အဲ့ဒီဥပဒေမှာအဓိကပြဌာန်းထားတဲ့ဒီကြီးရွယ်ချက်ကအစိုးရဝန်ထမ်းတွေပေါ့နော် ဒီမှာပြန်มาလဲအင်းဒါအဲ့လိုပြောမှာတစ်ဖက်မှာဒါအချက်စွေပုံမရှင်လွတ်လပ်စွာတရင်ကြီးကြီးရှိတယ်အဲ့တော့ကျွန်တော်တို့ပခုတ်ကူမှာတုန်းကဒေါန်ဆန်းစုကြီးပြောခဲ့ဆိုပြောရမှာပဲလုံခြုံရေးလုံခြုံရေးဆိုပြီးတော့လွတ်လပ်ရေးကိုဖြစ်ထားလို့မရဘူးသတင်းလပ်ဖွင့်တစ်ဖက်ကလည်းသတင်းလပ်ဖွင့်ဆိုပြီးတော့လုံခြုံရေးကိုထိကြိုက်တယ်မရဘူးဆိုတော့ဘယ်လန့်ဆော်ဗျာဟုတ်ကဲ့ဒီမှုမှာလ
Okay, was here. Oh, the deep is in my lot of Romia who a meme on the day decided Romia she is of your who talk here to Romia Shinibi. General, the sooner we go to my immediate facility, people try to say to Romia Chanibari, the churro, Masum Papa Bibonga.
Okay, was in Jim B. Crabs Ray, a Kangaro, a Soyan set a machine, Yabare, Lulette Media Machine, Yaba Ure, Alo Amount I Tape, Yami Chaduan, I Marade. Sophia said, "A kangaroo, Sarah, my name, Johnny, the Nangama, Pyama, Mangane, Bessie, why the mama, see why Lamalu Yedalu, Pumuto, that and Nanganigale, Jamaru Nangangu, attend the Indian dinner, Jinny Babide, Hint has a kangaroo, Diai Mananga, Sipia for Kangaro, Santa Muna Babede, Nangerunga, Tinga Abure, Payinaba, Nilagan, Taima, Kunsa, Legend, Tongo, Tolu, Mimakam Pinido, Payinga, a mato dead, and after Tongo dead to go, Lepsia, so be a mato lado, Tugurai, Dato Milo, dear Campe, Payinga, Tulago. อุปเสกแคมีอิงาไม่ส่งลูกที่นั่นเนี่ยมาเต็มเอสเอสวีจอดถอดตัวยาเร่เลยอันนี้ลุงโยคินเอาไปยาอ่างเปลี่ยนตัวนี้ตลอดเราเทมีบาร์เร่เลยอ่างสุดที่สุดเลยก้าวเราไรด้าตรีน่าดีชุดเลยกัวลุงเนี่ยกูจะสู้ลุงว่าทำไม่ชาเดมาร์เลยตัวเนี่ยพอทุลุยยังขยันพิงกันลีเยี่ยงอ่ะเปลี่ยนมุจูลุงเนี่ยดูเลยเปลี่ยนมุทิชาลุยเยี่ยยูขยันแก่ยาบีบีเลยตัวกูทำช้าไม่สุยดีเยี่ยงเข้ามาสุไลเปลี่ยนไรตัดเพื่อเดือดรีก้า เปียเดตดาวิงก์ท่านสาวนี้พี่ลูกยิ้มอยู่เดมาร์เลยแต่เมื่อไหร่ก็สวยงามไม่เป็นลมยาเวแต่เมื่อไหร่ก็ติดชาชินีดีกันรู้ที่อาศัยยังก็มักมาสับเพี้ยนในองค์มาบ้าเบ้เลยน่าดักฮอกส์ทงสุดเลยก้าวการู้เนี่ยมาเปียลงจุยเนี่ยก้าวไปยิ่งกูดาวิยูทาร์เลยปกุริก้าแต่ชาตุรีแท้อุบลีกูลีซาไลน่าบูลูบาร์เลยการู้กูยังชาลูการู้เปลี่ยนตัดเดสุรากาอันยูเนี่ยคลาสชี้อายาบาร์เลยอุบลีเจ้าอยากตัวเมื่อสุยพลูมิโอจีเวจารีสีเลอร์มาตีบ
not as Sarazano, American Tianzu, Mount Tatana, Sava, Kuyan and Papia Bivangamia.
Throwing at the RC is in the now jump and Leniam Hobo. Chego, Yugo, Mutira, Aluve, you saw me by it. Suyaga Bizuria, Boal on Yomugo, Gagwe, Piret, Yawi, Sumo Yego, a gaunte progenite. Damet Suyala Tema, Pirain at the RC and Manango, a Piwa Tincho Nine, Ochoe Anna Machu. Mangane Diasi and Sunday Pibo Labu, Gombaga, Jambu Taubiagere, Dialo Dor, Shinji, Ukoni, Lojan Kanare, the Renman in at Yawi, Sumo, Tamalabu, Jubangere, the Renokuba, the Kanare. Go right at the Renokuba, Lone, Kujo, Suru Neya, Tongyosin, Pankaya, Mimi, Yaru, Queen Anarigo, Solobi, Amanda, Tosu, Tore, Duyemu, Muyanango, Yaruga, Chachin, Pilbi, and Saint Tone, Bubikere. Jonangama, Mandia, Baga, Yeti, Ladu, Midumaso, the Kaya, the Kaya, the Makaya, Tonan Sambi, Boabia, Lojan, Kanavare, Sozo Garo, Yanini, the Yasi, Manai, Tamalabu,
ကိုတက်ကျွမ်းထားတဲ့ဥပဒေပညာရက်ဒီကိုယ့်ရဲ့ဂုံတိတ်ခါတွေနဲ့ဘယ်လိုထိန်းကြီးပေးနိုင်ရင်ကောင်းမလဲလို့စင်ကျင်တွေးခေါ်နိုင်တဲ့တရားရေးဝန်ထမ်းတွေရှားပါနေခြင်းပါပဲအမှုကိုစီရင်ဆုံးဖြတ်မဲ့နေကြမှာပဲတရားသူကြီးနေမကောင်းဖြစ်တဲ့ဆိုကြတဲ့ကတရားသူကြီးမှာဖီအားတွေရှိနေပြီဆိုတာထင်ရှားနေပါတယ်တရင်လုံးလက်ခွင့်တဲ့တရားစီရင်မှန်တိုင်းပြိုလဲနေကြောင်းနိုင်ငံတကာကဝ
ဒီနေ့ကတော့ဒီအစီအစဉ်အနေနဲ့ပတ်သက်ပြီးတော့ကျွန်တော်မူရအောင်ရှင်းပြခြင်းတန်နေပြီလို့လဲယူဆမိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတော့အမေကပြောဆိုမောင်တက်တနအစားပါသူကလည်းသူ့စာရဲ့မှာဒီအစိုးရကိုအကြက်တဲပြောင်းရွေးချက်ရှိရှိနဲ့လုပ်တယ်ဆိုတဲ့သဘောတော့ပြောထားပါတယ်တစ်ချိန်တည်းမှာပဲဒါကိုအစိုးရအနေနဲ့လည်းကျင်းနှက်လောက်ရှင်းပြသင့်တယ်ဆိုပြီးပြောပါတယ်ဆိုတော့ဆရာဦးသိန်းသန်းဝေဟိုကုလိုအခြေအနေမျိုးမှာအစိုးရအနေနဲ့တနည်းနည်းနဲ့ပေါ့လေအပတ်စဉ်တည်းအောင်လုပ်နိုင်မယ်နီလန်အောင်ဗာညံ့မြင
Ayunga, Nisha, General Jones, the Deputy Valley. But the fact that I began to gather to the Jauma, Jauma, the Daro, the Diadi, the Atanda, the Iria, the Lula Queen, the Ufi, the Nuria, Tunsha, the Rabobia. So I will make you know you, Uri, Lanja, Tetua, Nandira, Tetua, Nandira, General. Indeed, it was the idea they are the Euro, the Pochoia, when a top person achieving, no? The Yatana Pogian, the Uyare, Suyan, the Pata, the assessing the formation, the Dojo Ego, the Arena Kune, but the Bido, Yatare, Yaji, the Hori, Tunyan did in the Senate, but Uriara, Suyan, he was every Matare, but Uriara on the Yidin, Danubo, no?
အဲ့ဒါမျိုးကြည်ကြည်ပြန်ပြန်နဲ့တဘောရာထုတ်ပြီးတဲ့မျိုးဖြစ်နေဘူးအမှုတွေကဝင်ဆော့ပတာမျိုးတော့လုံးလုံးမရဘူးရလုံးလည်းမလုပ်တဲ့။ဟုတ်ကဲ့။ပါဝင်ဆွေးနွေးပြီးတဲ့လူခွင့်ရရှင်တွေဦးတင်တန်းမြန်မာသတင်းမီဒီယာကောင်စီဝင်ဦးမြင့်ကျော်ကိုရင်ပါဝင်ဆွေးနွေးရသူတွေစာရေးစာပေးပို့သူတွေနဲ့တောတာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
ဒီစနေနေ့ဆက်သူကိုအောင်လုံးနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးခဲ့တဲ့စနေနေ့တိုင်းလေးလိုက်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစနေနေ့တိုင်းလေးလိုက်အစီအစဉ်ကိုမနေ့ပြန်တနင်္ဂနွေနေ့မနေ့ခင်းပါလေတလှည့်ပြန်ပြီးထုတ်လင့်ပေးတာမှုစောင့်မျှော်နားဆင်နိုင်ပါတယ် အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါအောင်ရှင်
အခုပိုင်းမွန်တိုင်းဖလော်ရန့်စ်ဟာအတ္လန်တိတ်သမုဒ္ဒရာအတွင်းအင်အားကောင်းလာပါတယ်ဖလော်ရန့်စ်မွန်တိုင်းမနက်ဖြန်တနင်္ဂနွေနေ့မှာဟာရီကိန်းမွန်တိုင်းကြီးအဖြစ်ပြောင်းလဲသွားပြီးတဲ့နောက်ဆက်လက်တိုက်ခိုက်သွားမှာဖြစ်တယ်လို့မိုးလေဝသပညာရှင်တွေကပြောပါတယ် ဖလော်ရန့်စ်မွန်တိုင်းဟာအခုခါမှာတနာရီကိုကီလိုမီတာ120နီးပါးနှုန်းနဲ့တိုက်ခတ်နေပါတယ်ခင်ဗျာကတ်လူခွေလို့ရှာသူ၃ဦးကိုအီရန်ကကွန်မြူနတီလိုက်တယ်လို့ဒေတာရင်းသတင်းမီဒီယာတွေနဲ့ကွန်မြူနတီခံရသူ၃ဦးရဲ့ညီကိုတော်ဆက်သူကပြောပါတယ်ရာမင်ဟူစိန်ဖနာဟီဇာနီယာမူရာဒီနဲ့လောင်မန်မူရာဒီတို့၃ဦးကိုကွန်မြူနတီခဲ့တာပါအီရန်ဒီလူခွေအဖွဲ့ပြောခွင့်ရမမော့အမရီမူဟာဒမ်က ဒီတရားရုံးမှာတစ်ဖက်သက်စစ်ဆေးပြီးတော့အတင်းအကျပ်ဝန်ခံခံပြီးတဲ့နောက်နှိမ့်ဆက်ညှဉ်းပန်းပြီးတော့တေးတံပေးဖို့ဒီဆုံးဖြတ်ခဲ့တာလို့ပြောပါတယ်ပြည်တံချမှတ်ခံရသူတွေကတအုပ်နဲ့ညီကိုတော်ဆက်သူတအုပ်ကဒီအခုလိုဒီတေးတံပေးမှုကိုအီရန်အစိုးရအနေနဲ့ရပ်ပစ်ဖို့ဒီနိုင်ငံတကာကိုပန်ကြားတဲ့ဗီဒီယိုကို VOA ပါရှင်ဌာနကိုပြပူခဲ့ပါတယ်ခင်ဗျာအီရန်နိုင်ငံမှာ 2013 ခုနှစ်ကမွတ်စလင်ညီကိုရောများအဖွဲ့ကိုထောက်ခံသူတွေရဲ့ဆန္ဒပြပွဲအတွင်ပါဝင်ခဲ့တဲ့ထင်ရှားတဲ့အစ္စလာမ်ခေါင်းဆောင်တွေအပါအဝင်လူပေါင်း 85 ဦးကိုအာဏာပိုင်တွေကတည်တံပေးလိုက်တယ်လို့ဒီကနေ့အီဂျစ်တရားရေးဌာနကအမည်မဖော်လိုတဲ့သတင်းရက်ကွက်ကိုကိုကာပီရိုက်တာသတင်းဌာနကဖော်ပြပါရခင်ဗျာ
တရင်ချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာပါစနေညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့နစ်အိုင်ဗန်နော့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်မနေ့ပြန်မနေ့ခင်6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24လေးဆယ်50တင်းနဲ့လှိုင်းလက်မီတာ190ကနေထုတ်
This program has come to you from the Voice of America, Washington.